Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2024အောက်တိုဘာလ2ရက်ဗုဒ္ဓဘူးနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါပြီ။ဒီအစီအစဉ်ကိုဆက်လောင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပါတယ်။VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတရက်ကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်မှုဖြစ်တာဝန်ယူပေးမှာကျွန်မခင်မျိုးတက်ပါ
။ Israel ကို Iran ဘက်ကဒုံးကျည်တွေအမြောက်အများနဲ့ပစ်ခတ်နေပါပြီ။ Ukraine ကိုပံ့ပိုးပေးရေးဦးစားပေးဖို့ NATO အခြေအကဲတွေကပြောကြားလိုက်ပါတယ်။ယာဂီမုံတိုင်းပေးတဲ့မြန်မာတွေအတွက်ကုလသမဂ္ဂက6ပတ်ငွေဒေါ်လာ၄တန်ရထားလိုက်ပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တွင်အပြီးမှာတော့တကောင်ရှင်ကောက်ယူနေတဲ့အချင်းနေနဲ့ဇဂိုင်းတိုင်းဘူးတလင်းနဲ့ကောလင်းဘက်ကတိုက်ပွဲတွေဖြစ်ပွားနေတဲ့အချင်းနေအပြင်မြောက်ရီဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအချင်းနေတွေကိုကြားကြာမှာပါအပတ်စဉ်စီစဉ်တွေထဲမှာတော့မြေကြီးဩဇာယူကရိန်းနဲ့မြန်မာနှိုင်းရှင်တဲ့အချင်းနေအမေရိကန်နိုင်ငံရေးနဲ့ခီးသွာအစီအစဉ်တွေကိုရှုစားနားဆင်ကြရမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်တဲ့တွင်ကိုဦးတင်မောင်တန်းကတင်ပြပေးပါမယ်
အောက်တိုဘာလ10ရက်နေ့မှာအီရန်ကအစ္စရေးကိုမစိုင်းဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်ခဲ့တဲ့အတွက်အစ္စရေးနဲ့အီရန်ရဲ့ဒေသအတွင်းမဟာမိတ်ဗေဒဖြစ်ပွားနေတဲ့တနစ်ကြပဋိပက္ခကိုပုံပြီးကြီးမားလာစေပါတယ်။အီရန်ကဒေသစံတော်ချုပ်အင်္ဂါနေ့ညနေ9နာရီခွဲကနေစတင်ပြီးနာယူဝဲနီးပါးအဆက်မပြတ်ပစ်ခတ်ခဲ့တာဖြစ်ပြီးမစိုင်းဒုံးကျည်180လောက်ပစ်ခတ်ခဲ့တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အီရန်ဆိုတဲ့တရင်ဌာန IRNA ကသူ့ Telegram လူမှုကွန်ရက်ကနေမစိုင်းဒုံးကျည်တွေနဲ့တိုက်ခိုက်နေတဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ပါလက်စတိုင်းကဟားမတ်ခေါင်းဆောင်အစ်စမေဟာနီယာကိုဇူလိုင်လတုန်းကတီရမာလှုပ်ကြံခဲ့တာနဲ့အစ္စရေးရဲ့မကြခင်ရက်တွေအတွင်းတိုက်ခိုက်မှုကကြောင့်လန်ဘလွန်ကဟက်စပိုလာခေါင်းဆောင်နဲ့အီရန်တော်လှန်ရေးအဆောင်တပ်က IRGC တပ်မှုတွေဆုံးရတာတွေအတွက်အစ္စရေးလုံခြုံရေးနဲ့ထောက်လန်းရေးပြစ်မှတ်တွေကိုအီရန်ရဲ့ထိတ်တန့်တပ်ဖွဲ့ IRGC ကတိုက်ခိုက်တာဖြစ်ကြောင်းနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစ္စရေးစစ်ဘက်ကတော့အခုလိုအီရန်ကအစ္စရေးမြောက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဒေသတွေကိုမစိုက်တုံးကြီးနဲ့ပြစ်ခတ်မှုကြောင့်အရသာ10တန်းလောက်အန္တရာယ်ရှိနေတယ်လို့ပြောပါတယ်။စစ်တပ်ကနေရတဲ့ယူကရိန်းကိုပံ့ပိုးပေးဖို့ကိစ္စဟာထိတ်တန့်ဦးစားပေးဖြစ်ပြီးမြောက်အတ္တန်တိတ်စီရင်မာမိတ်ဖွဲ့ NATO ရဲ့အင်အားအကြီးဆုံးဖွဲ့ဝင်ဖြစ်တဲ့အမေရိကန်နိုင်ငံမှာဘယ်ဆိုရပဲတက်လာလာလက်တွဲဆောင်ရွက်မှာဖြစ်တဲ့အကြောင်း NATO အတွင်းမှူးချုပ်သစ် Mark Rutte ကကတိပေးလိုက်ပါတယ်။ယူကရိန်းနိုင်ငံမှာခိုင်မာတဲ့လွတ်လပ်ရေးမရှိရင်ဥရောပဒေသရဲ့ဘေးအန္တရာယ်လုံခြုံမှုဟာတားရှိခံမှာမဟုတ်ဘူးလို့ NATO အတွင်းမှူးချုပ်သစ် Mark Rutte ကသူ့ရဲ့ပထမဦးဆုံးမင်ခွန်းမှာပြောကြားခဲ့တာပါ။ဒါအပြင်2008ခုတုန်းက NATO အဖွဲ့ခေါင်းဆောင်တွေကတိထားခဲ့တဲ့အတိုင်းယူကရိန်းကို NATO မှာအဖွဲ့မှာလက်ခံဖို့အတွက်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ယူကရိန်းအတွက်ထောက်ပံ့ကူညီရမယ့်စရိတ်ထက်ရုရှားသမ္မတဗလာဒီမာပူတင်လှုပ်တဲ့မြဖွင့်ပြလိုက်ရင်ပိဆက်ရမှာကပိုပြီးကြီးမာတယ်လို့သတင်းတောက်တွေကိုပြောသွားပါတယ်။သူ့အနေနဲ့ကဘာတလောမှာမိတ်ဆွေတိုးအောင်လှုပ်မှာဖြစ်တဲ့အပြင်ကာကွယ်ရေးအသုံးစရိတ်ကိုလည်းတိုးမြင့်သုံးဆွဲဖို့ရှိတယ်လို့မတ်ကပြောပါတယ်။နေတော့အဖွဲ့ရဲ့အတွေ့အမှုချုပ်ယွန်စတွန်ဒေါ်ဘတ်ထွက်ထွက်ခဲ့တဲ့အောက်တိုဘာ10ရက်အင်္ဂါနေ့ကစပြီးမတ်လူဒါကအတွေ့အမှုချုပ်တာဝန်ကိုယူခဲ့တာပါ။ဒီမိုကရက်တစ်ပါတီရဲ့ဒုတိယသမ္မတလောက်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စတန်ရီပပ်ဘလီကန်ပါတီရဲ့ဒုတိယသမ္မတလောက်အထက်လွှတ်တော်အမတ်ဂျေရီဗန်ရှိုဟာလာမယ့်နိုင်ပိုင်းအတွက်စကားဆစ်ထိုးကြမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းလေးပတ်ကျော်ပဲလိုတော့တဲ့အောက်တိုဘာ10ရက်နေ့မှာဒုတိယသမ္မတလောက်တစ်ယောက်ဟာနယူးယောက်က CBS သတင်းဌာနမှာအမေရိကန်စံတော်ချိန်ည9နာရီကနေ10နာရီခွဲထိမိနစ်60ကြာစကားဆစ်ထိုးမှာဖြစ်ပါတယ်။CBS editor တူဖြစ်တဲ့ Nora O'Donnell နဲ့ CBS တိုင်းဂျာယီသတင်းဌာနတာဝန်က Margaret Bardenno ကအစီအစဉ်ကိုတာဝန်ယူမေးမြန်းကြမှာပါ။တမ်ပလာလောင်းတွေဖြစ်ကြတဲ့ဒုတိယတမ်ပလာတမ်ပလာကင်မရာ Harrison တမ်ပလာ Hong Donald Trump တို့ပြီးခဲ့တဲ့လတည်းဟာစကားဆစ်ထိုးပွဲကျင်းပခဲ့ပါသေးတယ်။တနိုင်ကလုံးအတိုက်အတာနဲ့ကောက်ယူထားတဲ့သဘောထားစစ်တမ်းတွေအရဒုတိယတမ်ပလာ Harris ကတမ်ပလာ Hong Trump ရဲ့အနည်းငယ်အသာစီရနေပေမဲ့ပြိုင်ဆိုင်မှုပြင်းထန်တဲ့ပြည်နယ်တွေမှာတော့အကျိတ်နဲ့ဖြစ်နေပြီးဘသူအသားရမယ်ဆိုတာမသိမကြဖြစ်နေပါတယ်။ဒီစကားစစ်ထုတ်ပွဲကို VOA ကတပြိုင်တည်းထုတ်လွှင့်မှဖြစ်ပြီးမနေ့ခင်းအစီအစဉ်တွေအပြီးမှာဆက်လက်ကြည့်ရှုနားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့မနေ့ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Tycom 6 Julie Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျ။
VOA ရဲ့ရုပ်သံတရင်တွေကိုဗိုလ်တူးနေမြန်ခင်အတွက်ဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရေကြီးရေရှမ်းမှုတန်ခိုင်နေရသူတွေအတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေး UNO ချကဘိုးအရေးပေါ်အခြေအနေတုံ့ပြန်ရေးရန်ပုံငွေတဲကနေဒေါ်လာ၄သန်းချထားပေးမယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီရန်ပုံငွေကို UNO ချအရေးပေါ်ကူညီရေးဆိုင်ရာယာယီတာဝန်က Joyce M. Suya ကချထားပေးတာဖြစ်ပြီးမြန်မာနိုင်ငံအတွက်ရေပေးတံအကြီးကျယ်ခံခဲ့ရတဲ့ပဲခူးမန္တလေးတိုင်းကရင်နဲ့ရှမ်းပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးမှာအထောက်အကူဖြစ်စေမယ်လို့အတွင်းမှုချုပ်ရုပ်ပြောခွင့်ရစတီဖန်ဒူဂျာရီကာအင်ဂါနီသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။စက်တင်ဘာလ9ရက်တိုက်ခိုက်ခဲ့တဲ့ရာဂီတိုင်ဖွန်းမုန်တိုင်းနောက်ဆက်တွဲရေပိတာခံရသူတွေအတွက်စစ်နေခါတောက်ရေးတက်တကိုးရေးတန့်ရှင်းနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေအပြင်အမိုးကနဲ့တခြားလိုအပ်တဲ့ကာကွယ်မှုတွေအတွက်အကူအညီပေးမှာပါ UNO ချာကနောက်ဆုံးထုတ်ပြန်ချက်အရရာဂီမုန်တိုင်းနောက်ဆက်တွဲရေကြီးရေရှမ်းမှုကြောင့်မြန်မာနိုင်ငံမြို့နယ်ပေါင်း330မှာလူပေါင်း 1.13 ဝန်းကျင်ရေလွှမ်းမိုးတဲ့ဒဏ်ခံနေခဲ့ရတယ်လို့သိဆုံးသူ260ကျော်ရှိပြီးအနည်းဆုံးလူတရာကျော်ပျောက်ဆုံးနေတယ်လို့ပြောပါတယ်။ဂျပန်နိုင်ငံဒုတိယဘာစစ်ကာလဒုက္ခထက်ဒေသရင်းလုံခြုံရေးဆိုင်ရာအဆိုအဆုံအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဂျပန်ဝန်ကြီးချုပ်တရှီဂေရူအီရှိဘကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘလို့ချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတော့အောက်တိုဘာလ1ရက်အင်္ဂါနေ့ကဝန်ကြီးချုပ်တစ်ဖြစ်လွှတ်တော်မှာအတည်ပြုပြီးပမာဥဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြီးမပြောခဲ့ပါဘူး။အသက်69ရှိပြီဖြစ်တဲ့ဝန်ကြီးချုပ်တအရှိဘဟာအရင်ကကာကွယ်ဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူပါ။ဒေသတွင်းတရုတ်ရဲ့စစ်ရေးအင်အားမြင့်တင်မှုနဲ့မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေတခြားလုံခြုံရေးဆရာချင်းချောက်မှုတွေကိုတုံ့ပြန်မှုအတွက်အာဆီယံနေတိုးအဖွဲ့တစ်ခုဖွဲ့ဖို့တောင်းဆိုခဲ့သူလည်းဖြစ်ပါလေ။ဂျပန်အမေရိကမဟာမိတ်ဖြစ်တည်မှုပေါ်မှာအခြေတည်ပြီးအယူဆတူတဲ့နိုင်ငံတွေမိတ်ဆွေတွေရဲ့အတိုင်းဝိုင်းကိုချက်ထွင်ပြီးတန်တမာရေးနဲ့ကာကွယ်လှုပ်ဆောင်မှုတွေကနေဂျပန်နဲ့ဒေသကူလုံးငင်းချောင်းအောင်လုပ်မယ်လို့ဝန်ကြီးချုပ်တစ်ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်စိုက်ဘာလုံခြုံရေးကိုဦးစားပေးမဲ့အပြင်ပြည်ပရောက်နေတဲ့ဂျပန်နိုင်ငံသားတွေလုံခြုံဖို့နဲ့ဂျပန်စစ်တပ်အတွက်တပ်သားတစ်စုဆောင်မယ်လို့လည်းပြောပါတယ်။ဒီဘောနိုင်ငံမှာတော့တောက်ကြတဲ့စနေနေ့ရက်ဆက်ပြီးမကြုံစဘူးမုံတိုင်းမုတ်တုံမူတဲထန်စွာရွာသွန်းခဲ့တဲ့အတွက်အခုချိန်ထိရေကြီးရေရှမ်းမှုနဲ့မြေပြိုမှုဓာတ်တွေကြောင့်သေဆုံးရသူ200ကျော်နေပြီလို့ကဲဆက်ကူညီရေးအဖွဲ့တွေကအင်္ဂါနေ့မှာပြောပါတယ်။ရာသီဥတုကနည်းနည်းပြန်ကောင်းလာတဲ့အတွက်ရေလွှမ်းခါရပြီးမြေပြိုမှုကြောင့်ပိတ်နေတဲ့အဝေးပြေးလမ်းမကြီးမှာရှင်းလင်းရေးတွေလုပ်လာနိုင်ပြီဖြစ်ပါတယ်။နီပေါ်ရဲ့အကြီးဆုံးပွဲတော်ဖြစ်တဲ့ဒါစိန်ပွဲတော်ဟာကြာသပတေးနေ့မှာစတင်မှဖြစ်ပြီးမိသားစုအများပြပွဲတော်အတွက်အတူနွဲကြဖို့အိမ်ပြန်နေကြချိန်မှာအခုလိုရေပဲကြုံရတာပါ။နီဘောဆွာကတော့ရေကြီးမြေပြိုမှုတွေကြောင့်နေအိမ်ဆုံးရှုံးရသူတွေကိုဦးစားပေးပြီးကူညီမှဖြစ်ကြောင်းပြောပါတယ်။အင်္ဂါနေ့အထိဆိုသေဆုံးရသူက218ယောက်ရှိနေပြီဖြစ်ပြီးဒဏ်ရသူက143ယောက်ရှိတယ်လို့နီဘောရဲကပြောပါတယ်။ပျောက်ဆုံးနေသူက28ယောက်ရှိနေပြီးအခုထိဆက်လက်ရှာဖွေနေဆဲပဲလို့လည်းဆိုပါတယ်။ကူလာတမကအထွေထွေညီလာခံကိုတက်ရောက်နေတဲ့နီပေါ်ဝင်ကြီးချုပ်ဟာလည်းတနင်္လာနေ့နေ့လယ်မှာနီပေါ်ကိုပြန်လာပြီးအရေးပေါ်ကက်ပတန်စီဝေးခေါ်ယူခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုဥတင်မောင်တန်းကကြီးညာပေးခဲ့တာပါအခုတော့အမေရိကန်သမ္မတရွေးကောက်ပွဲအထူးအစီအစဉ်တင်ဆက်မှာနဲ့ပတ်သက်ပြီးတော့အတိပေးပါရစေAmerican ဖြစ်အောင်စုမှာလာမယ့် November လာတဲ့ချင်းပါမယ်ရွေးကောက်ပွဲအကျိုး Democratic Party နဲ့ Republican Party တို့သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုအခုမနက်ခင်းအစီအစဉ်ပြီးပြီးချင်းမှာပဲဆက်ပြီးတင်ဆက်ပေးသွားမှာပါ CBS ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ဒီစကားဆက်ထိုးပွဲကို VOA မြန်မာပိုင်းလူမှုမင်းဆွေရုပ်သံလှိုင်းနဲ့ VOA website ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရွေးကောက်ပွဲအထူးအစီအစဉ်အဖြစ်မြန်မာစံတော်ချိန်အောက်တိုဘာ2ရက်ဗုဒ္ဓဘူးမနက်9နာရီအမေရိကန်ရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့ည8နာရီခွဲကစပြီး3နာရီကြာထုတ်လွှင့်မယ့်ဒီအထူးအစီအစဉ်မှာဒီမိုကရက်တစ်သမ္မတလောင်းတင်ဘော့စ်နဲ့ရီပူဘလီကန်ဒုသမ္မတလောင်းဂျီဒီဗင်စတိုရဲ့စကားဆက်ထိုးပွဲတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားဖို့ရှိပါတယ်။စောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဆက်လက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းနဲ့မြောက်ရီဘက်ကစီးအခြေအနေတွေကိုမတင်ပြခင်မှာအခုမြန်မာနိုင်ငံတွင်ဒကောင်ရှင်းကောက်ယူနေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါရစေ။ ပြည်သူတွေချာမှာလုံခြုံရေးဆိုင်ရာစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေမြင့်တက်လာနေချိန်မှာပဲစစ်ကောင်စီကဒကောင်ရှင်းကိုအောက်တိုဘာ1ရက်မနေ့ပိုင်းကစပြီးတော့ကောက်ယူခဲ့တာပါဒါကို25ရက်ကြာကောက်ယူမှလည်းဖြစ်ပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုတော့ကိုဇော်မိုးကျော်ကပြောပြပေးမှာပါ
စစ်ကောင်စီကတကောင်စင်းကောက်ယူရာမှာကိုရီးအထက်အလက်ကိုကိုွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအပြင်ပြပရွှေပြောင်းသွာလာမှုရှိမရှိလျှက်စစ်မီတာ3ဆွဲမှုအင်တာ3ဆွဲမှုတောက်သုံးရရရှိမှုစတဲ့အထက်အလက်တွေအပါအဝင်မေကွန်အခု90နီးပါးမေးမြန်းပြီးကောက်ယူမှာဖြစ်ပါတယ်တကောင်စင်းရဲ့ကောက်ယူရာမှာရဲနဲ့စစ်တပ်လုံခြုံရေးအဆောင်အချက်တင်နဲ့လာရောက်ကောက်ယူတာဖြစ်ပါတယ်မန္တလေးတိုင်းပြင်ဦးလင်ဒေသခံတဦးကအခုလိုပြောပါတယ
်ဒီမှာရှိတဲ့လူကိုမေးတယ်မေးပြီးတော့အသက်ရွယ်မေးတယ်ဘာတွေလုပ်လဲမေးတယ်နိုင်ငံခြားထွက်ရင်ထွက်တယ်လို့ဘယ်နေရာထွက်သွားတယ်ဘယ်နိုင်ငံလဲဆိုတာနေတယ်ဘာတက်ကစိုးတက်နေတယ်လဲမေးတယ်နောက်ပြီးတော့အခုရှိနေတဲ့လူကဟိုမျက်စိကောင်းမကောင်းနားကောင်းမကောင်းအဲ့ဒါနှစ်ချက်ကအဓိကထားမေးတယ်သူကစစ်မှုထမ်းဖို့အတွက်ပါပါတယ်အိမ်ရဲ့အနေထားမေးတယ်ဘာဘာလောက်ကိုင်းစားတော့တယ်ဆိုတာမေးတယ်ပြီးတော့အလုံးအလုံးရှိသလားအဲမေးတယ်အကုန်လုံး
အဲတကောင်စင်းရင်ကိုတော့ဒီဇင်ဘာလ31ရက်နေ့မှာထုတ်ပြန်မယ်လို့လဝကတကောင်စင်းရင်ကောက်ယူရေးဌာနကွဲညွှန်ကြားရေးမှူးဦးကျော်ရင်ဦးက VOA ကိုပြောဆိုခဲ့ပါတယ်တကောင်စင်းရင်ကောက်ယူရာမှာကွန်ပျူတာအစစ်စတန့်ပါဆနယ်အင်တာကိုအသုံးပြုမှာဖြစ်ပြီးနေပြည်တော်ရုံးချုပ်ကွန်ပျူတာအချက်အလက်သိမ်းဆည်းရေးစနစ်ဆာဗာရဲကိုဓာတ်ရိုက်ပို့မှာဖြစ်တယ်လို့စစ်ကောင်စီကပြောထားပါတယ်မိသားစုဝင်တဦးချင်းကိုမေကွန်ပေါင်း80နီးပါးမေးမြန်းပြီးအချက်အလက်ရယူမှာဖြစ်ပါတယ်အသင်းအဖွဲ့တွေဂေဟာတွေနဲ့အချင်းဦးစီးမှာတော့မေးမဲ့မေကွန်ပေါင်းအခု20နီးပါးရှိပါတယ်ကျန်းငွေတန်းပေါင်း 5,600 ကျော်အကုန်ကြကန်ကောက်ယူမှာဖြစ်တယ်လို့စစ်ကောင်စီက VOA ကိုပြောဆိုထားပါတယ်ရန်ကုန်မြို့မှာတော့တချို့နေရာတွေမှာစတင်ကောက်ယူတာတွေရှိပေမဲ့တချို့နေရာတွေမှာတော့စတင်ခြင်းမရှိသေးပါဘူးတောင်ကလာ10ရောက်ွက်ဒေသခံတဦးကမနေ့ကသူတို့ရက်ွက်ဘက်ကအခြေအနေကိုအခုလိုပြောပါတယ
်။ဒါတယ်လေမနေ့တုန်းကဆယ်ရက်ွက်မှာရေးတွေရောဘာတွေရောအများကြီးပဲရောက်လာပြီးတော့ဟေးတကောင်အောက်မှာတကောင်စင်းကောက်ကြတာတယ်ရက်ွက်ထဲမှာပတ်နေရေးတွေရောဘာတွေရောနည်းနည်းတော့မဟုတ်ဘူး။ဒါပေမဲ့ငါတို့အိမ်တော့မရောက်လာဘူး။နောက်ပြီးလမ်းမှာရေးတွေအများကြီးပဲ
။ရေကြီးတဲ့နေရာအများစုမှာတော့ဒီကနေ့အထိတကောင်စင်းစတင်ကောက်ယူနိုင်တာမတွေ့ရသေးပါဘူး။အကြောင်းအမျိုးမျိုးကြောင့်ပြပရောက်နေတဲ့သူတွေကိုသက်ဆိုင်ရာနိုင်ငံတွေမှာစရင်ကောက်ယူမယ်လို့စစ်ကောင်စီကပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတန်းနဲ့ချီရှိပါတယ်ကုလသမဂ္ဂကတော့တိတက်သမ6တန်းကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်တကောင်စရင်ကောက်တဲ့အစီအစဉ်မှာဝန်တိုင်းအင်အား42,000အသုံးပြုထားပြီးစားစည်းအပါအဝင်နေကြာခအဖြစ်တရက်ကိုကျန်ငွေ 1,800 ပေးမယ်လို့စစ်ကောင်စီကပြောဆိုထားပါတယ်တနင်္လာရီတိုင်းဒဝယ်မြို့မှာတကောင်စင်းရဲ့ကောက်ယူဖို့ပြင်ဆင်နေတာတွေရှိပေမဲ့တိုက်ပွဲတွေပြင်းထန်နေပြီးစစ်ပီးဒုက္ခသည်တွေများပြားနေတဲ့အတွက်တနင်္လာရီတိုင်းတစ်ခုလုံးအတိုင်းအတာနဲ့တော့တကောင်စင်းရဲ့ကောက်ယူတာမအောင်မြင်လောက်ဘူးလို့ဒေသခံတွေကပြောဆိုပါတယ်2013ခုနှစ်တကောင်စင်းဥပဒေအရကောက်ယူရရှိတဲ့အချက်အလက်တွေကိုအရေးယူတဲ့ကိစ္စတွေအပါအဝင်အခြားနေရာတွေမှာအသုံးပြုခွင့်မရှိဘူးလို့ပြဋ္ဌာန်းထားကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပေမဲ့ပြည်သူတွေထဲမှာတော့စိုးရိမ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကိုအတိုက်အခံတွေကစန့်ကျင်ထားပြီးစစ်မှုမထမ်းမနေရဥပဒေနဲ့အာဓမစစ်သားစုဆောင်တာအတန်းဖက်ပုံမှန်တွေနဲ့ထင်သလိုဖမ်းဆီးတာ CDM ဝန်တန်းတွေအတွက်စိုးရိမ်တာတွေကြောင်းအခုလိုတိမ်တဆင်းမိသားစုနဲ့ပတ်သက်တဲ့သတင်းအချက်အလက်ရယူတဲ့တကောင်စင်ရဲ့ကောက်ယူမှုအပေါ်စိုးရိမ်နေကြတာလို့ဒေသခံတွေက VOA ကိုပြောဆိုခဲ့ပါတယ
်။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါလာ3ပြည့်ရှိကြပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။တကောင်ရှင်းကာယူရာနဲ့ပတ်သက်ပြီးတော့ကိုစော်မိုးကျော်ကတင်ပြပေးခဲ့တာပါ။အခုတော့မြဝတီဘက်ကတိုက်ပွဲတွေအခြေအနေကိုမကြည့်ခင်ဒါစကိုင်းတိုင်းဘက်ကအခြေအနေကိုကြည့်ကြအောင်ပါဘူးတလင်းမြို့ကုရောရဲစခန်းကနေထွက်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးဖမ်းဆီးရမိတာတွေရှိတယ်လို့ ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ကောလင်းမြို့အနောက်ဖက်ခြမ်းမှာလဲစစ်တပ်ကဘုံကျဲတဲ့အတွက်အရက်သားတွေတိုက်ဆုံးခဲ့ရပါတယ်။စကိုင်းတိုင်းနဲ့ကတိုက်ပွဲတွေနဲ့လေးချောင်းအတိုက်ခိုက်ခံရတဲ့အခြေအနေတွေကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။စကိုင်းတိုင်းဘူးတလင်မြို့ကုတော်ရဲစခန်းကနေဘူးတလင်မြို့ဘက်ကိုထွက်လာတဲ့အင်အား100ကျော်ရှိတဲ့စစ်တပ်စစ်ကြောင်းကိုစက်တင်ဘာ30ရက်မှာကာကွယ်ဘူးအောင်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့စစ်တပ်ကတေဆုံဖမ်းဆီးရမိတာတွေရှိခဲ့တာပါမွန်းတဲ12နိုင်ကျော်ကနေ4နိုင်ကျော်ကြာတိုက်ပွဲအတွင်းစစ်တပ်ကလေကြောင်းကနေပြစ်ခတ်တာတွေရှိခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်တိုက်ပွဲမှာပါဝင်တဲ့96 soldier တပ်ဖွဲ့ကဒုစီရေးတာဝန်ခံကိုညံကအခုလိုပြောပါတယ
်အခုတွေကနေပြီးတော့အခုအမဘူးတင်သူတို့ကြောင်ပြန်ခောက်တယ်ပေါ့နော်ပြန်ခောက်တဲ့အချိန်မှာကျွန်တော်အနေနဲ့ဒီနေမီကန်တော်လိုင်းတက်ဖွဲ့ရင်းနဲ့ကျွန်တော်တို့ဟိုပူပေါင်းပြီးတော့တိုက်ပွဲဖြစ်တွေ့မှုရှိခဲ့တယ်လို့ကျွန်တော်ပြောအောင်ပါဟုတ်7နိုင်ခွဲလောက်ကနေပြီးတော့ကျွန်တော်တိုက်ဖြစ်တွေ့တိုက်ပွဲဖြစ်ခဲ့တာအာ4နိုင်ဝန်းကျင်လောက်ကျွန်တော်တို့တိုက်ပွဲကြာမြင့်ပြီးရှိခဲ့တယ်လို့ပြောလို့ရတယ်ဖြစ်တွေ့တိုက်ပွဲဖြစ်နေတဲ့အချိန်ကြောတွေမှာလည်းအာဟိုဟာပေါ့လေကြောင်းဖြစ်ကိုအာတိုက်ခိုက်မှုတွေရှိခဲ့တယ်လို့ကျွန်တော်ပြောလို့ရပါတယ်ကျွန်တော်တို့အနေနဲ့ကတော့အဲ့လိုအထူးခိုက်အနည်းဆုံးလို့ပဲပြောလို့ရပါတယ်ဒီကောင်လေးခိုက်ပြေဆုံးမှုကအာလူမျိုးဝင်းတော့ရှိရယ်ပြီးတော့အာကျွန်တော်အနေနဲ့အရှင်ဖမ်းမိတာဆိုလို့ချင်းနဲ့ကျွန်တော်တို့ဟောပါတော့50ဝန်းကျင်တော့ရှိမယ်လို့ကျွန်တော်အနေနဲ့ခန့်မှန်းလို့ရပါတယ
်တပ်ဖွဲ့အတွင်းတည်ဆုံတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတရားအတည်မပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒါအပြင်လက်နက်တွေသိမ်းဆီးရမိတာတွေလည်းရှိပြီးစည်ရင်ပြုစုနေရတဲ့အတွက်အတိအကျမသိရှိရသေးဘူးလို့ပြောပါတယ်အခုတက်ခက်ခံရတဲ့စစ်တပ်စစ်ကြောင်းဟာစတေမာ20ရက်ကကူရော်ရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကူပေးဖို့ဘူးတလင်မျိုးကနေထွက်ခွာလာတဲ့စစ်ကြောင်းဖြစ်ပြီးကူရော်ကနေဘူးတလင်မျိုးကိုပြန်အထွက်မှာကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်လိုက်တာဖြစ်ပါတယ်ကူရော်ရဲစခန်းဟာစီရေးဗျူဟာအချက်ချာကြတဲ့စခန်းတစ်ခုဖြစ်ပြီးအနောက်မြောက်တိုင်းစစ်ဌာနချုပ်အနီးမှာရှိပြီးတော့နမခရဲ့ကာကင်းစခန်းတစ်ခုဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။စကိုင်းတိုင်းတဲကကောလင်းမြို့အနောက်ဘက်ခြမ်းအုတ်ကံကြီးရွာကိုစက်တင်ဘာ30ရက်မွန်းတဲ့ချိန်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာတည်ဆုံးတာတွေရှိပြီးနေအိမ်တွေလည်းပျက်စီးခဲ့ရပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သူမှပြည်သူတို့ကောလင်းအဖွဲ့ကတောင်းဝန်ရှိသူကိုသဲကြီးကအခုလိုပြောပါတယ်။
လေကြောင်းတက်ခဲ့မှုကနေ့လယ်12နာရီဝန်းကျင်မှာပေါ့နော်မိထီလာတဲ့ဂျက်ဖိုက်တာနစီကနေအကြောင်းမဲ့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်သွားတာဖြစ်ပါတယ်ဟောအခင်းဖြစ်တဲ့နေရာမှာနေချုံမီလောင်ပျက်စီးတာရယ်ဒီဘုံကြောင်ပျက်စီးသွားတာရယ်အထိကိတ်တိုက်ဆုံမှုတွေရှိပါတယ်ဗျဟုတ်အရသာပြည်သူတွေရှိတဲ့နေရာကိုရွေကျဲရှိရှိကိုဒီလေကြောင်းတက်ခဲ့မှုပြုလုပ်သွားတာပ
ါလေကြောင်းတိုက်ခိုက်တာတွေကြောင့်တိုက်ဆုံသူ9ဦးထိရှိပြီးနေရာမှာတင်ပွဲချင်းပြီး၄ဦးသေဆုံးခဲ့ကပြင်းထန်ဒဏ်ရာရရှိသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။နောက်ထပ်တိုက်ခိုက်ခံရတာတွေရှိလာနိုင်တာကြောင့်လေကြောင်းတိုက်ခိုက်ခံရတဲ့အုတ်ကံကျေးရွာအပြင်အနီးအနားကကျေးရွာတွေကဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။တော်လိုင်းရေးအဖွဲ့အစည်းတွေကစစ်တပ်ရဲ့အရသာပြည်သူတွေအပေါ်လေကြောင်းတိုက်ခိုက်တာတွေကိုအေးအေးယူဆောင်ရွက်ပေးဖို့တောင်းဆိုတာတွေအပြင်နိုင်ငံတကာကလည်းလီယင်စီနဲ့လက်နက်တင်သွင်းတာတွေကိုမလုပ်ဖို့တောင်းဆိုနေကြမှာပဲစစ်တပ်ဘက်ကမြန်မာနိုင်ငံတဟွန်းလေကြောင်းတိုက်ခိုက်တာတွေစက်တိုက်ပြုလုပ်နေတာတွေလည်းဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းဘက်ကအစီအချင်းတွေကိုကိုညံဝင်းအောင်ပြောပြခဲ့တာပါအခုတော့ကရင်ပြည်နယ်မြောက်ရီခရိုင်တဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလက်မျောက်ရေးတပ်တွေတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပြောပြပေးပါမယ်စစ်ကောင်စီကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါတိုက်ခိုက်တဲ့အတွက်စာတင်ကြောင်းပျက်စီးသွားပေမဲ့ကလေးတွေကိုတော့ထိခိုက်တာမရှိဘူးလို့ဒေသခံတူကလည်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာပ
ါ။ကရင်ပြည်နယ်မြောက်ရီခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တွေတိုက်ပွဲပြင်းထန်နေတာကြောင့်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုလည်းဇက်တိုက်လုပ်နေတာပါ။အော်တိုဘာလာတရနေ့ကတော့မြဝရီခရိုင်ဖလူကြီးကျေးရွာကစာတင်ကြောင်းကိုလက်နက်ကြီးကျရောက်ပောက်ကွဲခဲ့တယ်ဆိုပြီးဒုက္ခသည်အရေးလှုပ်ဆောင်နေသူတဦးက VOA ကိုပြောပါတယ်။
အဲဒီမှာကလည်းနေ့လယ်ကလက်နက်ကြီးကျတယ်ဖလူကြီးရွာကိုတလုံးလက်နက်ကြီးကျတော့ အဲ့စတင်ကြောင်းကကလေးတွေကိုသူအကောင်လုံးပြတ်ထုတ်ပြလိုက်တယ်ပြတ်ထုတ်ပြီးတော့အာမနောက်တော့ထပ်ကြတာကြောင်းတက်တယ်ပဲတော်သေးတယ်အာကလေးလည်းအကောင်လုံးပြတ်ထုတ်ပြီးအထိကိုက်တော့မရှိကြောင်းတော့ပြတ်စီသွားတာပေါ့စတင်ကြောင်းလည်းအဝါပေါ့ဟိုစတင်ကြောင်းပေါ့ကြာတာဟဲ့အမကြောင်းအမိုးတွေပေါ့အဲ့နောက်ပြီးတော့ကြောင်းနေရဒီဒီဘလဝင်းနေရတွေအကောင်လုံးဟိုပြီးသွားတာပေါ့
ကလေးတွေကိုကြောင်းကနေပြန်လှုပ်ပြီးမိနစ်ပိုင်းအကြာမှာပဲကြောင်းကိုလက်နဲ့ကြီးကြိုက်ရောက်ပောက်ကွဲခဲ့ပါတယ်စတင်ကြောင်းဟာကလေး180လောက်စတင်ကြားနေတဲ့ကြောင်းဖြစ်ပါတယ်အဲ့ဒီနေရာဟာဖလူလေးဒုက္ခတဲ့စခန်းနဲ့လည်းနှီးပြီးစစ်ကောင်စီဘက်ကအဲ့ဒီရွာတွေဘက်ကို3ရက်ဆက်တိုက်လေးကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်နေတယ်လို့လည်းဆိုပါတယ်အဲ
့ဒီဖလူကြီးပြီးလို့ရှိရင်ဖလူလေးရွာအဲ့ဒီဖလူလေးရွာအလယ်လောက်မှာတော့ဒုက္ခစခန်းရှိတယ်ဒီကြောင်လည်း3ရက်ရှိပြီအဲ့ဒီဟိုဟိုမနေ့ကဆိုကျွန်တော်အဲ့ဘက်နာရောက်တယ်လေအကျယ်ကြီးပဲဒီနသိနဲ့ကိုကသူတို့လိုက်ကြည့်ရတယ်က
စစ်ကောင်စီဘက်ကမြောက်ရီတိုက်ပွဲအခြေအနေကိုတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းထားတဲ့အဖွဲ့တွေကစစ်ကောင်စီတပ်တွေလက်နက်ကြီးနဲ့ပစ်ခတ်နေတဲ့ဆွေတော်ကောအမြောက်တပ်စခန်းကိုသိမ်းယူဖို့အပြင်းထန်ထိုးစစ်ဆင်နေတယ်လို့စစ်ကောင်စီဘက်ကလည်းအဲ့ဒီစခန်းမကျသွားရေးအတွက်လေကြောင်းတိုက်ခတ်မှုတွေကို၃ရက်ဆက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ VOA American ရဲ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြရတာပါ။အခုတော့ American သမ္မတရွေးကောက်ပွဲသတင်းတစ်ခုကိုပြောပြပေးပါမယ်။ American သမ္မတရွေးကောက်ပွဲမှာအရေးကြီးတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်။ American သမ္မတလောင်းနှစ်ယောက်ကြားမှာချင်းကပြောဆိုမှုတွေမတူသလိုသမရဖြစ်လာတဲ့အသူပေါ်မှာမူတည်ပြီးတော့ပုံစံမတူတဲ့တင်းကြပ်မှုတွေကြုံရလာနိုင်တယ်လို့ American ပြည်တော်စုမှဥပဒေပညာကိုလေ့လာနေတဲ့ကျောင်းသားတဦးလည်းဖြစ် American နိုင်ငံမှာအချစ်ချနေထိုင်လို့တဲ့မြန်မာတွေအတွက်ဥပဒေအထောက်အကူပြုဖွဲ့ USIRD ကိုဦးဆောင်တည်ထောင်ထားသူလည်းဖြစ်တဲ့ကိုရဲရင်မြင့်မော်ကပြောပါတယ် Mark Kimpu ထဲကဆက်သွယ်မေးမြန်းထားပါတယ်
မင်္ဂလာပါကိုရဲရဲမြင့်မို့ view ရတဲ့အချိန်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
့်မင်္ဂလာပါမအချိန်တင်ပါတယ
်ဟုတ်ကဲ့ပါကိုရဲရဲမြင့်မို့ကအခုဆိုလို့ရှင်ဒါဥရေရေးရလေးလာနေတဲ့ចောင်းသားတယောက်လည်းဖြစ်တယ်တစ်ချိန်ထဲမှာလည်းဒါဟိုမြန်မာနိုင်ငံကနေပြီးတော့မှဒီအမေရိကန်ပြည်တော်စုမှာခြေချဖို့ခိုးလုံဖို့အကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့သူတွေကိုလည်းဥရေရေးရရင်မှာသူကူညီထောက်ကူနေတဲ့အဖွဲ့အစည်းကိုလည်းထောင်ထားတဲ့သူလည်းဖြစ်တဲ့အခါကျတော့လေလက်ရှိအခုဒီအမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲရတယ်မကြခင်ကျင်းပတော့မယ်ဒီရွေးကောက်ပွဲကျင်းပတဲ့အခါမှာလည်းအဓိကအကြောင်းအရာတစ်ခုဖြစ်နေတာကဒါလူဝင်မှုကြီးကြပ်ရေးကိစ္စပေါ့နော်ဘူကမလာဟဲရစ်ကလည်းဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့သူဘာတွေကင်တွယ်သွားမယ်ဆိုတာတွေပြောထားတာတွေတော့ရှိပါတယ်ဒါပေမဲ့အကယ်၍များကမလာဟဲရစ်ဒါဒီသမ္မတဖြစ်လာခဲ့မယ်ဆိုရင်လက်ရှိဒီဒီမိုကရက်တစ်သမ္မတဖြစ်တဲ့ဘိုင်ဒန်နဲ့လူမှုကြီးကြေးမူဝါဒတွေမှာဘလောက်ထိမြန်ပြောင်းလဲလာနိုင်ွယ်ရှိတယ်လို့မြင်မိလဲဒါလေးအရင်ဆုံးသုံးသပ်ပေးပါလား
ဥပဒေကြောင့်သားတယောက်အနေနဲ့ပေါ့ American သမ္မတရွေးကောက်ပွဲကိုသုံးသပ်တဲ့အခါမှာဒီသမ္မတလောင်း2ယောက်ရဲ့ immigration policy တွေကလူ့အခွင့်အရေးရှုထောင့်အရာကြီးမယ်ဆိုရင်မတူညီအမြင်တွေရှိနေတာတွေ့ရတယ်အခုလက်ရှိမှာသူတို့ရဲ့ policy အကြောင်းမပြောခင်မှာသူတို့ရဲ့ party ရောသူတို့ရဲ့ကိုယ်တိုင်ရောအရင်တော့ဘာလို့ခင်လဲဆိုရယ်သမန်းဝင်ကြည့်ပြီးပြန်လည်သုံးသပ်မှအရမှာပေါ့အဲ့တော့ဒီဒီမိုကရက်ပါတီမှာဆိုလို့ရှိရင်ဒီဘိုင်ဒန်ကသူတမရဖြစ်စဉ်ကာလပေါ့တမရဖြစ်စဉ်ကာလအစောပိုင်းကာလမှာဘော်ဒါကိုဖွင့်ပေးခဲ့တယ်။ Open border ဆိုပြီးတော့ဒီ Southern border နဲ့ Mexico ကလူလူအားလုံး Asylum Shop ပြီး America ကိုရောက်လာကြတယ်။အဲ့ဒီအဖက်ကမြို့ကြီးပြကြီးဖြစ်တဲ့ New York မြို့မှာဆိုရင် Hotel တွေကို Homeless Shelter ဖြစ်ပြောင်းပြီးတော့ Immigrant တွေထည့်ပေးတယ်။ပြီးတော့ San Francisco နေရာတွေမှာ Homeless Population အများကြီးမြင့်လာတာကျွန်တော်တွေ့ရတယ်။အဲ့တော့ဒီ tax paying citizen အနေနဲ့ blue response လုပ်လို့ဆိုတော့သူတို့ရေရှာပြီးတော့စောင့်ထားတဲ့အခွန်တွေပေါ့ဒီအခွန်တွေက immigrant တွေမှာတောင်းရလို့ဆိုပြီးတော့ backlash အများကြီးဖြစ်ပေါ်ခဲ့ပါတယ်အခု Harris ကမှာကျတော့ Biden လိုမျိုး open door policy ထားမယ်အစား Harris က border prosecutor လုပ်ခဲ့ရလို့တခြား Harris ကသမ္မတဖြစ်လာခဲ့မယ်ဆိုလို့ရှိရင် Biden လိုမျိုး open door policy ထားမှာတဲ့legal pathways ကိုတိစောက်ပြီးတော့ပို့ပြီးထည့်ရောက်တဲ့ immigration policy ဖြစ်ပေါ်သွားမယ်လို့ကျွန်တော်မြင်ပါတယ
်အခုရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်ဒီ republican နဲ့ democratic သမ္မတလောင်းနှစ်ဦးရဲ့လူမှုကြီးကြပ်ရေးနဲ့သက်ဆိုင်တဲ့မူဝါဒအလားအလာတွေကိုလည်းဒီနေရာမှာမေးချင်ပါတယ်တုံ့တက်ပေးစီချင်ပါတယ်ဒါကြောင့်လဲဆိုတော့ kamala harris ကတော့သူတာတကယ်လို့သမ္မတဖြစ်လာရင်စစောက ကိုရရင်မြင့်မှုချောက်ပြတယ်လို့ပေါ့နော်သူပို့ပြီးတော့ဟိုသူဆောင်ရွက်သွားမဲ့ဟာတချို့တော့ရေးမှုပြောပြီးတာဖြစ်ပါတယ်ဒီချိန်တချိန်ထဲမှာပဲထရမ့်ကလည်းသူဘာတွေလုပ်မယ်ဆိုရပြောထားတယ်ဆိုတဲ့အခါကျတော့လေသူတို့နှစ်ဦးကြားတဲ့ကဒီလူဝင်မှုကြီးကြပ်ရေးမှုကလည်းပတ်သက်လို့ပေါ့နော်အဓိကကွဲလွဲမှုဘာတွေတွေ့ရလဲရှင်
Kamala Harris ဘက်က ပြန်ကြည့်မယ်ဆိုရင် သူ ကတော့ border prosecutor ရောက် ဖြစ်ခဲ့ပါတယ်။ သူ တာဝန် ကိုယ်တိုင်က illegal တွေ တရားစီရင်ပုံမှာ ဒါပေမဲ့ America လာရောက်အခြေချဖို့လို့ စူးစမ်းနေတဲ့ သူ့အတွက် ဒီကောင်းမွန်တဲ့ အနာဂတ်ပေါ် ဖန်တီးပေးနိုင်ဖို့လို့ capacity building, job placement, education အစားရှိတဲ့ လုပ်ဆောင်မှုတွေနဲ့ စနစ်တကျ ဆောင်ရွက်တော့ အလားအလာရှိရ တွေ့ရပါတယ်။ ဒါအပြင် Harris ရဲ့ policy တွေထဲမှာ immigration tension ပေါ်လို့အတွက် American နိုင်ငံထဲမှာလာမကဘဲနဲ့ international နိုင်ငံတွေမှာပါ ရာဇဝတ်မှုတိုက်ဖျက်ခြင်း စီးရင်မှုတွေမှုတိုက်ဖျက်ခြင်း ညာရင်းနဲ့ကျမ်းမာရေးစနစ်ပုံမှန်ကောင်းမွန်အောင် ကူညီထောက်ပံ့ခြင်းအစားရှိတဲ့ လူ့အခွင့်အရေးညှင့်တင်မှုတွေဆောင်ရွက်ပေးခြင်းတို့မျိုး အချိန်ကလောရှိတဲ့ပြည်မြောက်သူကထောက်ပံ့ကူညီပေးသွားမှာဖြစ်ပြီးတော့ အခြားနိုင်ငံတွေမှာစီးပွားအင်အားတောင့်တင်းပြီးတော့လူ့အခွင့်အရေးနဲ့ညီအုပ်ချုပ်မဲ့ပြည်သူရွေးချယ်ရဆွေးရပါနဲ့ပေါ်ပေါ်လာအောင်လို့ဆောင်ရွက်ခြင်းအဖြစ်
Donald Trump and Kamala Harris jaga di mu luwin mu chi chae mu ara san ya di matu kwe pya mu ri cha bo no di nai nga ma shi ni de myama ri paw ma yo tai ya mu ga blaw thi phit nai me lo pyo lo ya ma le shin
Democrat Kamala Harris da nai nga me soin do immigrant friendly phit da cha sa na tai mu sin ni so cha nai nga san khwa lo chuno nai nga da ri twa nai nga khon lo win taung kan de kaisa ye the pu mu myan san kaung mon lo ma phit pyo ဒီမှာနိုင်ငံဟောအမေရိကန်စစ်သည်များပြလာမှာမြင်တွေ့ရပါရှိပါတယ်။အကယ်၍ရော့ဘလင်းကသမ္မတလောင်းထရမ်ပ်နိုင်ငံမျိုးဆိုရင်သူရဲ့အဆုံးအမ်အင်မီဂရေးရှင်းပေါ်လစီအကြောင်းနိုင်ငံရေးခွင့်လုံးဝင်တောင်းခံခြင်းပြစရရတယ်မှာပုံမှန်နှိမ်ကွင်းသွားမှာဖြစ်ပြီးတော့အမေရိကန်နိုင်ငံသားဖြစ်ခွင့်ညွှန်ကြတဲ့ဆွေးနွေးတဲ့ချိန်ပြီးကြံ့ရသွားမှာဖြစ်ပါတယ်။သို့တော်ညာလဲဘယ်သမ္မတအဘယ်တက င်ခွင့်နဲ့ human rights တွေဆက်လက်အပြည့်အဝခံစားမှုရရှိမှုဖြစ်ပါတယ်
ဟုတ်ကဲ့ပါဆလိုရာကတော့မူပြောင်းပေမဲ့လည်းဥပဒေတွေကခိုင်ခိုင်မာမာဆက်ပြီးတော့ရှိထားတဲ့အတွက်ကြောင့်မလို့နှောင့်နှေးမှုတွေကြံ့ကြာမှုတွေရင်ဆိုင်ရနိုင်တာရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းအများကြီးတော့ထိခိုက်ပြောင်းလဲသွားနိုင်စရာမရှိဘူးလို့ပြောရလို့နားလဲပါတယ
်အမှန်ရမအတိအကျပါပဲ
ကဲကျေးဇူးအများကြီးတင်ပါတယ်ဒီလိုချေချပေးတဲ့အတွက
်ဟုတ်ကဲ့မင်းနဲ့ပြောရကျေးဇူးအများကြီးတင်ပါတယ်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season ကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ ဖီယိုအမေရိကန်ရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ညခုနှစ်နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာနှစ်ဆယ်လေးနာရီနားဆင်ကြည့်ရှုလို့ရပါတယ်ဖီယိုကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါကျွန်တော်ကြည့်စိတ်ချရတဲ့သတင်းတွေကိုဖီယိုကတင်ဆက်ပေးနေပါတယ်
ဖီယိုအမေရိကန်တိုင်းမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကန္တရောက်ပါပြီပထမဆုံးမြေကြီးဩဇာအစီအစဉ်နဲ့စပါမယ်လက်တလောရာဂီမုန်တိုင်းတံကိုဗီယက်နမ်နိုင်ငံရောမြန်မာနိုင်ငံပါပြင်းပြင်းထန်ထန်ခံခဲ့ရတာဖြစ်ပြီးပျက်စီးဆုံးရှုံးရတဲ့အထဲမှာတော့စိုက်ပျိုးခင်းတွေအများပြားပါပါတယ်ဒါပေမဲ့မုန်တိုင်းတိုက်ခတ်မှုဓာတ်ရိုက်ခံရတဲ့ဗီ
မှာပါ
စက်တင်ဘာ9ရက်နေ့နေ့လယ်ပိုင်းကယာဂီစူပါတိုင်ဖုန်မုန်တိုင်းဟာအချိန်ပြင်းပြင်းနဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံအတွက်တော့အဲ့ဒီမုန်တိုင်းဟာနှစ်ပေါင်း30အတွင်းအဆိုးဆုံးအပြင်းထန်ဆုံးတိုက်ခတ်ခံရတာပါ။အဲ့ဒီအတွက်ဗီယက်နမ်မြောက်ပိုင်းမှာမိုးကြီးလေကြီးအဆက်မပြတ်ရွာသွန်းတိုက်ခတ်လို့ရေလွှမ်းမိုးပြီးလူတွေတိရစ္ဆာန်တွေသေဆုံး၊ရွာတွေပျက်စီးအောင်နေတာမကစိုက်ပျိုးကင်းတွေအထူးသဖြင့်စပားစိုက်ကင်းတွေပျက်စီးကုန်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံမှာယာဂီတိုင်ဖုန်မုန်တိုင်းစတင်စုဖွဲ့တိုက်ခတ်ရွေ့ရှားလာကြတဲ့ကဗီယက်နမ်အစိုးရကလူထုကိုသတိပေးကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်ခဲ့ပါတယ်။မုန်တိုင်းဟာအချိန်ကောင်းပြီးတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းကိုတိုက်ခတ်လာကြတဲ့ကဗီယက်နမ်မိုးလေဝသဌာနကမုန်တိုင်းလမ်းကြောင်းခန့်မှန်းချက်တွေထုတ်ပြန်ပေးနေသလိုတဘာဝဘေးရန်တားဆီးရေးအဖွဲ့အစည်းတွေကလည်းလူထုကိုရေဘေးလေဘေးကာကွယ်ရေးနဲ့ဘေးလွတ်ရာပြောင်းရွှေ့တာတွေလှုပ်ဆောင်ထားပါတယ်။မုန်တိုင်းကြောင့်ဗီယက်နမ်မှာရေကြီးတာကိုတားမရပေမဲ့ရေနဲ့အတူနှုံးတွေ၊သဲတွေ၊ရှွန့်တွေနဲ့အမိုက်တရိုက်တွေပါမလာတဲ့အတွက်ရေကျသွားရင်စိုက်ပျိုးကင်းတွေဟာမူလပုံစံစိုက်ပျိုးကင်းအတိုင်းပဲပြန်ပေါ်လာပြီးပုံမှန်အတိုင်းစိုက်ပျိုးလုပ်ကင်နိုင်ကြပါတယ်။မုန်တိုင်းဓာတ်ရိုက်တိုက်ခတ်တာခံရတဲ့ဗီယက်နမ်အကြောင်းပြောပြီးရင်ကဲကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။ယာဂီစူပါတိုင်ဖုန်မုန်တိုင်းဟာဗီယက်နမ်ကနေလာအိုထိုင်းမြောက်ပိုင်းကုန်းတွင်းပိုင်းတွေကိုဝင်ရောက်တိုက်ခတ်ပြီးမြန်မာနိုင်ငံတဲကိုတော့စက်တင်ဘာ9ရက်နေ့မှာအပြားခတ်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့လေသာမကျန်းပေမဲ့မုန်တိုင်းအရှိန်ကြောင့်မိုးတွေကတော့အဆက်မပြတ်ရွာသွန်းခဲ့လို့မြန်မာနိုင်ငံအလဲပိုင်းပဲခူးတိုင်းအရှိချမ်းကရင်နီပြည်ကရင်ပြည်နယ်နဲ့ရှမ်းပြည်နေရာတချို့မှာရုတ်တရက်ရေကြီးရေလျှံဖြစ်လာခဲ့ပါတယ်။အဲ့ဒီလိုရေကြီးရေလျှံဖြစ်ရာမှာသာမန်ရေကြီးတာနဲ့မတူပဲရေနဲ့အတူရှင်တွေနှုံးတွေအမိုက်တရိုက်တွေဟာရွာတွေအပေါ်ဖုံးလွှမ်းကုန်သလိုစိုက်ပျိုးကင်းတွေအပေါ်လည်းဒူးတွေကြီးကြီးမားမားဖုံးလွှမ်းသွားပါတယ်။အဲ့ဒီအတွက်စိုက်ပျိုးကင်းတွေဟာရေကျသွားတာတောင်မှရှင်တွေနှုံးတွေအမိုက်တရိုက်တွေကိုဖယ်ရှားပြီးမူလသီးနှံတွေစိုက်နိုင်ဖို့ကမလွယ်ကူတော့ပါဘူး။စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကလည်းတောင်တရုတ်ပင်လယ်ပြင်မှာမုန်တိုင်းဖြစ်ရင်ရှမ်းပြည်မှာမိုးရွာတာတာမန်အဆင့်လောက်ပဲထင်ခဲ့ပေမဲ့ရဟတ်ရင်နဲ့ပတ်ကြီးမှစိုက်ခင်းတွေအလုံးဟာရှွန့်တွေနှွန်တွေဖုံးကုန်တာကြောင့်အဲ့ဒီလိုဖြစ်လာလိမ့်မယ်လို့မထင်ခဲ့ကြောင်းဒီလစက်တင်ဘာ18ရက်ကဝန်ခံပြောပါတယ်ဒါပြင်မုန်တိုင်းမလာခင်မှာမြန်မာနိုင်ငံမှာကြိုတင်ကာကွယ်ပြင်ဆင်တာမရှိခဲ့ပါဘူး။ဒါကြောင့်မုန်တိုင်းကြောင့်ဗီယက်နမ်ကမြန်မာနိုင်ငံကိုရေကြီးတာချင်းတူပေမဲ့ဗီယက်နမ်မှာစိုက်ပျိုးကင်းတွေကရေကြီးတာတက်တက်ပဲရှိပြီးရေကျသွားတဲ့အခါမူလစိုက်ခင်းပြန်ဖြစ်ပါတယ်။ဘာရှွန့်တွေနွန်တွေနှုံးတွေမှာတင်ကြံခဲ့တာမရှိပါဘူး။မြန်မာနိုင်ငံမှာတော့အဲ့ဒီလိုမဟုတ်ဘဲရေကျအောင်တော့စိုက်ပျိုးကင်းတွေဟာဒူးတယ်ကြီးမားတဲ့ရှွန့်နွန်ပြင်ကြီးအဖြစ်ကြံရစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗီယက်နမ်ကိုစိုက်ပျိုးရေးအတွက်လေးလာခဲ့ဘူးတဲ့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
။ဗီယက်နမ်နိုင်ငံရဲ့မပင်လုတဲ့ဟာတွေပဲကျွန်တော်တို့ပြန်ပြီးမျှဝေတာတွေ့ရတယ်။မပင်လုတဲ့ဆိုတာသစ်တော် area ဘလောက်ပေါ့စိုက်ပျိုး area တွေကဘလောက်မြေလို့မြေလည်းမြေညာဘလောက်ဆိုတဲ့မပင်လုတဲ့ဟာကိုတော့ GPS နဲ့ပေါ့နဲ့စဉ်းတကြပေါ့။ဇဘာပေါင်းချင်းချင်းသိရင်းနဲ့တောင်သူလယ်သမားတွေရဲ့စိုက်ပျိုးရေးနဲ့ဆက်ဆက်မှုအပြည့်အဝရှိနေတာဟုတ်ရှိနေတဲ့အတွက်သူတို့ဒီဟာတွေနဲ့ပတ်သက်တဲ့အသိပညာပေးတာတွေကျူတင်ပြင်ဆင်ထားတဲ့ရေဓာတ်တမန်တွေနှုံဓာတ်တမန်တွေဖြစ်ပေါ်လာတဲ့ဒီရေကြီးရေရှမ်းမှုအတွက်မှာသိနိုင်တယ်ကိုဘလို့စိုက်ပျိုးရမယ်ဘလို့ရိတ်သိမ်းရမယ်ဘလို့တက်နိုင်တယ်လို့ဆယ်ယူရမယ်ဆိုတဲ့ဟာတွေကိုဒါတောင်သူတင်ကြပြသမှုတွေကျွန်တော်ကြားခဲ့ရတယ်လေနောက်ထောင်ရရတယ်အဓိကတော့ရေသွေးရေထုံကြောင်းနေလဲဗီယက်နမ်မှာပြည်ရွေးတိဆောက်ထားတာရှိတယ်ပေါ့ဗျာပိုရှန်ရေတွေကိုထုတ်တဲ့ကြောင်းနေလဲအားကောင်းတယ်စိုက်ပျိုးတဲ့နေရာမျိုးတွေကို ထိခိုက်တာနည်းတယ်ပေါ့ဗျာ။ဒီအန္တန်လူမျိုးလေယာဉ်ကြီးကောက်ဝင်နိုင်တာလူတွေမသိအောင်ကောက်ဝင်နိုင်နေနိုင်မှုဆိုတာဟာတတော်မြန်မာပြည်ကအခြေအနေမပြေဘူး။မြန်မာပြည်မှာချုပ်တဲ့နေတာဟာရေသွေးရေချုပ်မြောင်းနေလေကျွန်တော်တို့စီမှာအားနေတယ်။ရေကြီးရေချမ်းဖြစ်ပြီဆိုရင်လေယာဉ်ကြီးတွေအကုန်လုံးချက်နေကြတာမှာရေတွေလွှမ်းမိုးသွားတယ်ပေါ့။အဲ့ဒါကြောင့်မလို့ဒီနိုင်ငံတွေနဲ့ကျွန်တော်တို့နိုင်ငံကြီးရဲ့ဒီထိခိုက်မှုကကွာဟနေတာပေါ့။
ကဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်နိုင်ငံအများအပြားဟာနှစ်စဉ်ရေကြီးတာတွေကြုံတွေ့ရပြီးမဲ့အဲ့ဒီအထက်ကတိုးတက်တဲ့နိုင်ငံတွေမှာရေနဲ့အတူတဲတွေနုံးတွေပါလာပြီးရွာတွေကိုဖုံးသွားတာစိုက်ပျိုးကင်းတွေကိုဖုံးသွားတာဟာသိပ်မရှိကြပါဘူး။အခုရေကြီးတာကိုပြန်ကြည့်ရင်ဓာတ်ရိုက်မုန်တိုင်းတိုက်ခတ်တာခံရတဲ့ဗီယက်နမ်နဲ့အဲ့ဒီနောက်ထိုင်းနိုင်ငံမြောက်ပိုင်းလာအိုနိုင်ငံတွေမှာလည်းရေကြီးကြပါတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတွေမှာရေကြီးုံတက်တက်ပဲဖြစ်ပြီးရေနဲ့အတူရှွန့်တွေနွန်တွေဖုံးပြီးရွာပြက်တာစိုက်ပျိုးကင်းတွေပြက်တာမရှိသလောက်ပါပဲမြန်မာနိုင်ငံမှာပဲဘာကြောင့်ရေကျသွားတော့ရွာတွေစိုက်ပျိုးကင်းတွေဟာရှွန့်တွေနွန်တွေအောက်ရောက်ကုန်ရတာလဲဒါဟာဘာကြောင့်ဖြစ်လာလဲဆိုတာမြေလက်ဒေသကသဘာဝပတ်ဝန်းကျင်သင်တန်းပို့ချပေးနေသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့ရေစင်းဧရိယာတွေကိုဆင်းနေရမှာလို့တံပိုးထားရမှာလို့မှဒီဝက်ချက်တွေရှိနေရလို့ထင်ပါတယ်။ရေစင်းဧရိယာတွေကိုကျွန်တော်တို့ကတံပိုးထားတဲ့အကျင့်တွေပျောက်သွားတာပေါ့နော်။အဲဒီနေရာတွေကရေစင်းတဲ့နေရာတွေအဲဒါဒီနေရာတွေကနှုံးတွေလို့တဲတွေမိုးရွာလို့စီးမလာအောင်ဆိုလို့ရှိရင်သစ်ပင်တွေတော့မခုတ်အောင်အဲဒီရေထွက်တွေရဲ့ဒီခါပါတော့ပေတရာပတ်လေတို့ပါတော့မခုတ်အောင်ဆိုတဲ့အလေးအကျင့်တွေဟိုရင်တော့ဒီ local wisdom အနေနဲ့ရှိခဲ့တာလည်းရှိပါတယ်။မိုးရေအများကြီးရွာတယ်ဆိုလို့ရှိရင်တော့မှကျွန်တော်တို့ကဒီလိုရေကြီးရေဆမ်းမှုတွေဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့မှဒါငုံနေပါလာတာတဲတွေပါလာတာခုနပြောတဲ့တဲတိုက်တွေမိုက်တွေပါလာတဲ့ဟာကိုကျွန်တော်တားနိုင်မယ်ရေပဲကျွန်တော်တို့ကြီးသွားမယ်ဆိုတဲ့ခါမျိုးကျွန်တော်တွေ့ရနိုင်တယ်ဒါပေမဲ့ခုနောက်ပိုင်းမှာဒါတွေကဟိုထိန်းချုပ်မဲ့လို့မရှိဘူးလူတွေမှာရှိတဲ့အကျင့်တွေလည်းပျောက်သွားတာမျိုးတွေလည်းရှိတယ်အတိုင်းဆာမဲ့တတော်ပြုံးတဲ့ကိစ္စတွေအဲ့ဒီကိစ္စတွေကနေမှစိုက်ပျိုးခြင်းတွေတဲတွေလုံးတွေရောက်သွားတယ်ဆိုတဲ့ကိစ္စပေါ့အဲ့လိုမျိုးနေထားပြီးဖြစ်တယ်လို့တော့ကျွန်တော်တို့ကယူဆထားပါတယ
်ကဘာနဲ့ချီပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုတွေရှိနေတဲ့အတွက်ကုလသမဂ္ဂကရာသီဥတုဆိုင်ရာညီလာခံတွေနှစ်စဉ်ကျင်းပပြီးနိုင်ငံအလိုက်လိုက်နာကျင့်သုံးရမယ့်ရေရှည်နည်းဗျူဟာမဟာဗျူဟာတွေကိုချမှတ်ပေးထားပါတယ်ကဘာကြီးအပူချိန်လျှော့ချရေးအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေအနေနဲ့ကာဗွန်ထုတ်လွှတ်မှုတွေလျှော့ချရေးဖန်လုံအိမ်ဓာတ်ငွေလျှော့ချရေးတွေကိုအဓိကထားပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့တော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအဓိကထားလိုက်နာပြီးရာသီဥတုကိုထိန်းသိမ်းရေးလှုံ့ဆော်ကြဖို့ဆော်ဩထားပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံအနေနဲ့လည်းရေကြီးရေရှမ်းတာတွေဟာနောင်လဲရှောင်ကွင်းလို့ရမှာမဟုတ်ဘဲခုကတည်းကကြိုတင်ပြီးမဟာဗျူဟာနည်းဗျူဟာတွေချမှတ်ဖို့လိုအပ်နေပြီလို့အဆိုပါမြေလက်ဒေသကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသင်တန်းပို့ချပေးနေသူကပဲပြောပါတယ်။
ဒီလိုကိစ္စတွေကရှေ့ဆက်ပြီးတော့ပိုပြီးကြုံရဖို့ပဲရှိရပေါ့နော်ဒီနေ့တစ်နှစ်ဆက်ဖြစ်မှာတော့မဟုတ်ဘူးဒီရေကြီးတာလေးကိုကျွန်တော်တို့ဟိုကောင်းနေတတ်လို့မရအောင်ဒါအကန့်ခဲကြချာနာလေးဖြစ်တယ်ပေါ့လေပြီးတော့ climate change ကဖြစ်လာနိုင်တဲ့ကိစ္စတွေကျွန်တော်တို့တောင်ပြုပင်လယ်အသက်ရောက်မှုတွေဘင်္ဂလားပင်လယ်အသက်ရောက်မှုတွေဒါလေးဆိုလို့ရှိရင်တော့ flood နဲ့ပတ်သက်တာပေါ့မုန်တိုင်းနဲ့ပတ်သက်တဲ့ကိစ္စတွေအဲ့လိုပဲ temperature တွေနောက်တစ်ခြားကျွန်တော်တို့ဒီဖြစ်လာနိုင်တဲ့ကိစ္စတွေကိုပါစဉ်းစားဆက်သွားပြီးတော့ဒီအရှင်လုံးမှသာလဲဒီ loss and damage ပေါ့ကျွန်တော်တို့ဒီကိစ္စတွေကကျွန်တော်တို့မှကြော့ကြပါမယ်ကျွန်တော်တို့အခုဆိုရင်ဒါပြတိဆုံးချက်မှုစီရင်လေးကိုတွေ့ကြည့်လိုက်ကျွန်တော်အများကြီးပဲဒီနေ့2024မှာဆိုလို့ရှိရင်ဒီကြီးရေကူလိုက်ပါအောင်အမလုံးလိုက်ပါအောင်သူလိုက်ပါအောင်ဒါမျိုးတွေနဲ့ပဲကျွန်တော်သွားနေတာကျွန်တော်တို့ဒါအဆင်မပြေဘူးပေါ့ဖြည့်ရှင်း strategy တွေချရမယ်ကျွန်တော်တို့ဖြည့်ရှင်းနည်းတွေအေးလုပ်ဖို့လိုတယ်ပေါ့
အခုဗီယက်နမ်နိုင်ငံလိုမျိုးအချိန်မြင့်တဲ့မုန်တိုင်းဓာတ်ရိုက်တိုက်ခတ်တာမျိုးမြန်မာနိုင်ငံမှာလည်း2008ခုနှစ်ကနာဂစ်အမည်ရှိဆိုင်ကလုန်းမုန်တိုင်းတိုက်ခိုက်တာခံခဲ့ရဘူးပါတယ်အဲ့ဒီမုန်တိုင်းပင်လယ်ပြင်မှာစုဖွဲ့တာမြန်မာနိုင်ငံကမ်းရိုးတန်းကိုလမ်းကြောင်းသင့်နေတာကိုဂူအန်ကျွန်းမှာရှိတဲ့အမေရိကန်ရေတပ်မုန်တိုင်းသတိပေးဌာနကကြိုတင်အကြောင်းကြားခဲ့ပါတယ်။အလားတူအိန္ဒိယနိုင်ငံကိုလကာတာမြို့ရှိမိုးလေဝသဌာနကလည်းအင်အားဖြင့်မုန်တိုင်းမြန်မာနိုင်ငံကမ်းခြေကိုဥတီနေတယ်လို့ထုတ်ပြန်ထားပါတယ်
။ကိုခင်မောင်ဆုံးမြတ်အမေကြီးဩဇာအစီအစဉ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့အစီအစဉ်ကိုမတင်ပြခင်အခုတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အခြေအနေတွေကိုကြည့်ကြအောင်ပါစစ်ဖြစ်နေတဲ့အခါမှာစစ်နဲ့စစ်အကျိုးဆက်ဇယိတ်တွေအတွက်ငွေကြေးနဲ့တခြားပစ္စည်းတွေလိုအပ်ပါတယ် တွေ့ရန်ပုံငွေရှာကြရတာပါ။အမေရိကန်နိုင်ငံကရန်ပုံငွေရှာဖွေပွဲတစ်ခုအကြောင်းကိုဟောက်ဆာကနေတင်ဆက်ထားပါတယ်။ကြည့်ရှုနားဆင်နိုင်ပါပြီ
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းခံရပြီးနောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့စတင်ဖြစ်ပွားခဲ့တဲ့တော်လရင်စစ်ပွဲတွေဟာလေးနှစ်နေပါရောက်ရှိလာနေပြီဖြစ်ပါတယ်။နှစ်ဖက်အပြန်အလှန်စစ်ပွဲတွေကြားမှာတည်ဆုံသွားတဲ့သူတွေနဲ့အိုးမဲအိမ်မဲပြစ်ကုန်တဲ့ပြည်သူတွေတန်းချီရှိနေပေမဲ့ရုရှားနဲ့ယူကရိန်းစစ်ပွဲမှာလို့နိုင်ငံတကာအထောက်ပံ့တွေမရှိတာကြောင့်မြန်မာပြည်သူတွေကနှစ်တွေကြာလာပေမဲ့အပြင်းအထန်တွေပဲဖြစ်နေပါတယ်။တော်လရင်တပ်ဖွဲ့တွေနဲ့စစ်ဘေးရှောင်တွေအတွက်စစ်လက်နက်အကူအညီနဲ့ပုံမှန်အကူအညီထောက်ပံ့တွေရေရှည်ဆက်ပေးနိုင်ဖို့အတွက်ပြည်သွင်းပြပနိုင်ငံအစုံကမြန်မာနိုင်ငံသားတွေဟာရမုံငွေပွဲတွေပြုလုပ်ပြီးထောက်ပံ့နေတာ၃နှစ်ကျော်လင်းနေနေပါရှိနေပြီဖြစ်ပါတယ်။ဒီဘက်မှာတော့အမေရိကန်ပြည်ထောင်စုပန်ဆစ်ဗေးနီးယားပြည်နယ်ထက်ကဖစ်စပေါ့မြို့မှာနေထိုင်ကြတဲ့မြန်မာမိသားစုတွေလက်ဆင့်ပြုလုပ်တဲ့စစ်ဘေးရှောင်ရမုံငွေဇယောင်ပွဲတော်ကိုယူကရိန်းမြန်မာလွှမ်းမြောက်တိုက်ပွဲနှိုင်းချင်ကြအစီအစဉ်ကနေတွားရောက်တင်ဆက်ထားပါတယ
်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာပြည်ရင်းစစ်တွေဖြစ်ပွားခဲ့တယ်။အဲ့ဒီအကျိုးဆက်တွေကြောင့်စစ်ဘေးဒုက္ခသည်တွေလည်းပိုပြီးများပြားလာတယ်။အဲ့ဒါကြောင့်ကျွန်မတို့ပြည်ပရောက်မြန်မာတွေအနေနဲ့မေဒီအဖွဲ့ကနေဈေးပွဲတော်တိုင်းမှာပါဝင်ပြီးတော့တစ်ဖက်တစ်လမ်းအနေကူညီအားဖြည့်ပါတယ်။ကျွန်မတို့ရဲ့ခြံထွက်သီးနှံလေးတွေနဲ့အကျော်မျိုးစုံရောင်းချတယ်။မြန်မာရိုးရာပုံကလေးတွေရောင်းချပြီးတော့ကျွန်မတို့တစ်ဖက်တစ်လမ်းအနေပါဝင်ကူညီပါတယ်။
ရမုံငွေဇယောင်းပွဲတော်မှာပါဝင်ခဲ့တဲ့ဖစ်စပေါ့မြို့ကမဟေတီအဖွဲ့ဝင်မဆာဆာကလည်းအဖွဲ့ရဲ့ကိုစားခုလိုပြောပြပါရယ်ဆက်လက်ပြီးတော့ဇယောင်းပွဲစီစဉ်သူဦးအောင်ခိုင်ကလည်းရမုံငွေရှာဖွေရေးနဲ့ပတ်သက်ပြီးတော့အခုလိုပြောပါရယ
်အဓိကအဖြစ်ပြောမယ်ဆိုဗမာပြည်မှာဆင့်အာနာတိန်တဲ့2000ဒေါ်လာဝန်းတဲ့ရပါတော့ကျွန်တော်စပြီးတော့ဗမာပြည်မှာဆင့်အာနာတိန်မှုကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကျွန်တော်ကူညီနိုင်ဖို့အတွက်ကျွန်တော်တို့လည်းပြပရောက်မှာမိသားစုတွေအနေနဲ့တစ်ဖက်တစ်လမ်းအနေဟိုသဘောပံ့ပိုးကူညီနိုင်အောင်ကျွန်တော်စူးစမ်းအောက်ထုတ်မှုဟိုတရက်အဖြစ်နဲ့ကျွန်တော်အကောင့်ထဲပေါ်တာပါနောက်တစ်ခုကလည်းကျွန်တော်တို့ပြစ်စွတ်မှာက community ကတိတ်တော့ကြီးတာမဟုတ်ဘူးဘာပဲဖြစ်ဖြစ်ကျွန်တော်ရသလောက်တတ်နိုင်သလောက်လေးလုပ်ကြမယ်ဟေးဆိုပြီးတော့ကျွန်တော်တို့ဒီမှာဒီကတော့ထေရဝါရဓမ္မ family ပေါ့မိသားစုပေါ့နဂိုရုံးနဲ့လည်းကျွန်တော်တို့ဒီဟို community ရဲ့ဒီအစုအဖွဲ့တွေရဲ့အလိုက်ပေါ့နော်လှုပ်ရှားမှုတွေလည်းရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကဗမာပြည်မှာဆင့်အနာသိမ့်ပြီးတဲ့ကစစ်ပေးရောက်ဒုက္ခရောက်နေတဲ့လူတို့တွေအတွက်ကိုချင်းစာနာပြီးတော့ကျွန်တော်တို့တစ်ဖက်တစ်လမ်းအနေဟိုတတ်နိုင်တော့ပေါ့ပံ့ပိုးကူညီနိုင်အောင်ကျွန်တော်ရံမငွေထူထောင်မှရမယ်ရံမငွေရှာမှရမယ်ဆိုပြီးတော့ကျွန်တော်တို့ရဲ့မှာကျွန်တော်ညှိနှိုင်းတယ်တိုင်ပင်တယ်ဆွေးနွေးတယ်ပြီးတော့ဘယ်လိုပြောမလဲဆိုတော့ရံမငွေစုဆောင်းတယ်ပေါ့အဲ့လိုမျိုးနဲ့ကျွန်တော်စခဲ့တာပေါ့အခုဆိုလို့ရှိရင်တော့ဒီ2024အထိဖြစ်လာပြီ21နဲ့ကနေ24အထိကျွန်တော်ဖြစ်လာပြီပေါ့အနည်းလေးတစ်နှစ်ကိုဆိုရင်တော့3ကနေ4ကအထိကျွန်တော်ဇေယောင်းပွဲတွေလုပ်တယ်အဲ့တော့ပြီးတော့လိုအပ်ရင်လိုအပ်သလိုလာစဉ်သဘောမျိုးလေးလှုပ်သွားနိုင်အောင်ကျွန်တော်စူးစမ်းနေတာရှိပါတယ်အဓိကတော့အားလုံးလည်းပြကြတဲ့အတိုင်းပေါ့လေကျွန်တော်တို့စချင်း2021-22မှာသကိုင်းတိုင်းတွေကအဆိုးဆုံးခံကြရတာဆိုတော့ကျွန်တော်သကိုင်းတိုင်းတွေကိုအဓိကထားပြီးကျွန်တော်ပို့ပါတယ်အဓိကပြင်ဥပဒေပေါ့ပလဲတို့ရွှေဘိုးတို့ရွှေဘိုးခရိုင်တို့အဲ့ဒါတွေကိုကျွန်တော်တို့အဓိကပို့တယ်ဒီနှစ်ရတဲ့ဥစ္စာကိုတော့ကျွန်တော်တို့မန္တလေးတိုင်းတွင်းမှာလည်းအခုကဟိုတိုက်ပွဲတွေဆက်လာတယ်ဆိုတဲ့အခါကျတော့ဟိုဒုက္ခရောက်တဲ့လူတို့တွေပို့ပြီးတော့များလာနိုင်တယ်လို့ကျွန်တော်တို့ဟိုခံမှန်းမလားပေါ့နော်ကျွန်တော်လည်းသတင်းစောင့်နားထောင်ပြီးတော့ဟိုဖြစ်ပေါ်နေတဲ့အခြေအနေတွေကိုအများကြီးတွေပဲသိရတာပါဒါပေမဲ့ကျွန်တော်ဘက်မှာပြင်ဆင်မှုရှိမှကျွန်တော်တို့ကူညီကယ်ဆယ်ကိစ္စတွေကျွန်တော်နှမ်းတစည်းနဲ့စီမဖြစ်ဘူးဆိုပေမဲ့ကျွန်တော်ရတဲ့ငွေလေးတွေနဲ့လိုအပ်နေတဲ့နေရာလေးတွေကိုကူညီထောက်ပံ့နိုင်ဖို့အတွက်ရည်ရွယ်ပြီးကျွန်တော်ရမုံဝေးရှာဖွေနေရတာပေါ့အဓိကအဖြစ်တော့နိုင်ငံတကာကဟိုပြဿနာဖြစ်တဲ့နေရာတွေကိုချင်းကပ်တဲ့နေရာမှာဟိုဝါရရေးရအပိုင်းရတပိုင်းပေါ့နော်နောက်ပြီးတော့အုပ်စုပေါ့အရှေ့အုပ်စုလားနောက်အုပ်စုလားဒီပေါ်မှာလည်းတပိုင်းနောက်တစ်ခုက အကျိုးစီးပွားပေါ့ကျွန်တော်ဗမာပြည်မှာဟိုဟိုတို့ရင်းနှီးမြှုပ်နှံတဲ့ဗမာပြည်ကနေလိုအပ်တဲ့အကျိုးစီးပွားတွေပေါ်မူတည်ပြော့ပဲသက်ဆိုင်ရာနိုင်ငံတကာချင်းကပ်ဆောင်ရွက်တယ်လို့ကျွန်တော်အနေနဲ့ဒီလိုပဲသုံးသပ်ပါတယ်ယူကရိန်းကြတော့ဒီယူကရိန်းကိစ္စကတော့တော်ဥရောပတစ်ခုလုံးရဲ့လုံခြုံရေးနဲ့ဟိုဥစားတင်ငြိမ်ရေးအတွက်တွားပြီးတိုက်ရိုက်သက်ဆိုင်နေတယ်နောက်ပြီးတော့ဒီ NATO အုပ်စုဝင်အများစုကလည်းယူရောပမှာရှိနေတဲ့အခါကျတော့ယူရောကိစ္စကိုကဘာကြီးမှာကြဲကြဲလောင်ဖြစ်ပြီးတော့တကဘာလုံးရဲ့အရေးခင်းလူမျိုးမီဒီယာတွေမှာလည်းပေါ်ပြကြတယ်အဲဒါကတော့ Ukraine ကိစ္စကြီးကလူတိုင်းသိတယ်လူတိုင်းကနိုင်ငံတကာတွေကလည်းထောက်ပံ့ကြတယ်ကျွန်တော်ဗမာပြည်ကိစ္စကြတော့ကျွန်တော်တိုက်ခိုက်နေတာတိုင်းသမားနဲ့မဟုတ်ဘူးပြည်တွင်းမှာဖြစ်နေတဲ့ဒီဗမာပြည်ရဲ့စစ်တပ်ကနေပြီးတော့ဟိုဗမာပြည်မှာရှိတဲ့ဥပဒေတွေစည်းကမ်းတွေကိုချိုးဖောက်ပြီးအာဏာသိမ်းခြင်းကနေဖြစ်ပေါ်လာတဲ့စစ်ပွဲတွေဆိုတဲ့အခါကျတော့လူတွေကစိတ်ဝင်စားမှုနည်းပါးတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီနေ့နိုင်ငံတကာရောက်မြန်မာတွေအနေနဲ့နိုင်ငံတကာရဲ့စပို့ရအောင်လဲတစ်ခါကကြိုးပမ်းနေသလိုငါတို့လည်းအဲ့ဒါငါတို့ကိုယ်တိုင်ဒီပြင်လင်စ조사အထုံးမှရမယ်ဆိုပြီးတော့အကုန်လုံးတက်နိုင်သလောက်ဝိုင်းဝန်းပြီးတော့ပံပိုးဆောင်ရွက်နေတာပေါ့အဲ
့တော့ပြည်တွင်းကလိုအပ်နေတဲ့တချို့နေရာတွေအတွက်ပြည်ပရောက်မြန်မာတွေတက်နိုင်တဲ့ဘက်ကနေမြန်မာငွေရှာဖွေပေးနေတဲ့အကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်လိုအကြောင်းအရာတွေပါဝင်ကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
အခုတော့ American သမရရွေးကောက်ပွဲအထူးစီစဉ်တင်ဆက်ပေးမှာကိုအသိပေးခြင်းပါတယ်။ American ပြည်တော်စုမှလာမယ့် November ကျင်းပမယ့်ရွေးကောက်ပွဲအကြို Democratic Party နဲ့ Republican Party ဒုသမရလောင်းနှစ်ဦးစကားရှိထုတ်ပွဲကိုအခုမနိုင်ခင်အစီအစဉ်ပြီးပြီးချင်းဆက်တင်ဆက်ပေးမှာပါ။ CBS ရုပ်သံကတရိုက်ထုတ်လွှင့်တဲ့ဒီစကားရှိထုတ်ပွဲကို VOA မြန်မာပိုင်းလူမှုမိတ်ဆွေရုပ်သံလှိုင်းနဲ့ VOA website ကနေတရိုက်ကြည့်ရှုနိုင်ပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်မြန်မာစံတော်ချိန် October 2ရက်ဗုဒ္ဓဘူးမနက်9:00နာရီအမေရိကန်ရှိပိုင်းဒေသစံတော်ချိန်အင်္ဂါည8နာရီခွဲကစပြီး3နာရီကြာထုတ်လွှင့်မယ့်ဒီအထူးအစီအစဉ်မှာ Democratic ဒုသမ္မတလောင်း Tim Walz နဲ့ Republican ဒုသမ္မတလောင်း JD Vance တို့ရဲ့စကားရှိထုတ်ပွဲဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။စောင့်မျှော်ကြည့်ရှုနားဆင်နိုင်ကြပါတယ်။VOA American တန်ကဗဟုမနိုင်ခင်အစီအစဉ်တွေကိုနားဆင်နေကြတာပါအပတ်စဉ်ကန္တာတစ်ခုဖြစ်တဲ့ကဘာတလောခီးတို့အစီအစဉ်မတိုင်ခင် American နိုင်ငံရေးအကြောင်းကိုကြည့်ကြအောင်ပါ Republican နဲ့ Democrat ဒုသမ္မတလောင်းတွေစကားရှိထုတ်ဖို့အတွက်ပြင်နေကြပါပြီ New York မှာ CBS သတင်းဌာနကနေကမ္မကထပြုလုပ်ကျင်းပတဲ့ဒီစကားရှိထုတ်ပွဲကလာမယ့် American သမ္မတရွေးကောက်ပွဲအပေါ်မှာဘလို့တက်ရောက်မှုရှိနိုင်ပါသလဲ VOA သတင်းတောက် Veronica Bladders ပေးပို့ထားတဲ့သတင်းကိုကုအောင်အောင်ကတင်ပြပေးမှာပါ
Republican ဒုသမ္မတလောင်း JD Vance က Democrat ဒုသမ္မတလောင်း Tim Walz နဲ့ October 1ရက်အင်္ဂါနေ့မှာကျင်းပမယ့်စကားဆွေးနွေးပွဲအတွက်အဆင်သင့်ဖြစ်နေပြီလို့ဆိုရတယ်။ The
candidacy နာလွှဲလိုက်မဲ့အစားတာဝန်ယူနိုင်မှုအစအစအရာရာဂုဏ်ယူစရာကောင်းလောက်အောင်ကြိုတင်ပြင်ဆင်ထားပါတယ်။အဲ့ဒီအဖွဲ့ကတော့ Trump နဲ့ Vance အဖွဲ့ပဲဖြစ်ပါတယ
်။လက်ရှိမှာ Ohio ပြည်နယ်ကိုစားပြု American ထက်လွတ်တော်မှတာဝန်ယူထားတဲ့ JD Vance စကားဆွေးနွေးဖို့အတွက်အလွတ်တော်အမတ် Tom Emmer ကကူညီနေပါတယ်
။ Talk about the economy
Donald Trump တိဆောက်ထားတဲ့စီးပွားရေးအစီအစဉ်တွေ၊နေဆက်လုံခြုံရေးကိစ္စရပ်တွေကို Harris နဲ့ Biden ကဖျက်ဆီးခဲ့တဲ့အကြောင်းတွေသူပြောလို့ရပါတယ်။ Tim Walz အနေနဲ့ဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးရှောင်လွဲပြောကျင်ရင်ပဲဖြစ်ဖြစ်ဘာမှပြန်ပြီးကောင်းကောင်းပြန်မခြေပနိုင်ဘူးဆိုရင်ကိုယ့်ဘက်ကသူ့ကိုဖိပြီးပြောရုံပါပဲ
။ Minnesota ပြည်နယ်အုပ်ချုပ်ရေးမှူးလည်းဖြစ်တဲ့ Tim Walz လည်းစကားစစ်ထိုးပွဲအတွက်ပြင်ဆင်နေပြီး November 5ရက်ရွေးကောက်ပွဲအရေးကြီးပုံကိုအခုလိုပြောရတယ်
It's all on the line. Now Leela atwet da ma houp ba bu. Now a ni 40 atwet a song phyat ba.
Tim Walz a ni ne a myo tamee rue tarei da phyat cha kwen shi ye ne patat lo a khai ma khu kan chi pa ma phit de lo pinya shin tchu ka tong tat ba de.
Vance may be pressed on.
Try a ni ne de lengan lo ma tarei da phyat cha kwen da si de u bri go. A chain do atwet lamat ye thu pya dan da myin ma ne patat pi fans ကိုဖိပြောလိမ့်မယ်ထင်ပါတယ
်။ဒါပေမဲ့လည်းဒုသမနာလောင်းတွေအနေနဲ့မူဝါဒဘိုင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ချပြဆွေးနွေးလာဖို့တော့မဲဆန္ဒရှင်တွေအနေနဲ့မျှော်လင့်လို့မရဘူးလို့ဆိုပါတယ်။
The debates are always more show than there are so.
Gasi the way so ra ga lo go sile law ni ye yi twei sa se ga phet nai yu ma. Ajin jat de ma de phe ye mi ko ni ko shaung lwe pi ko byo chin de chang ya ri ko tru wa chwan yan chin chin pyo su nai ja ba de.
Saka sito bwe ko saung myo chi shi tu ri a ni ne party go sile law ni ye yet di chan ne patat pi po na le tbo paw la nai ni me le yi kaw bwe bo tait yak khat mu shi ma mho bu lo tan san ka byo wa de khnya.
ကောင်းအောင်တင်ပြခဲ့တာပါအခုတော့ကဘာတလွှားခီးသွားအစီအစဉ်အလှည့်ရောက်ပါပြီအီတလီနိုင်ငံဟာကဘာလက်ခီးသွေးတွေအများဆုံးသွားတဲ့နေရာတွေထဲကတစ်နေရာပါရောမမျိုးမှာရှီအောင်အဆောက်အုံတွေနဲ့အတူနာမည်ကြီးတာကတော့အီတလီရေခဲမုံပါအီတလီလိုဒလာရိုလို့ခေါ်တဲ့ရေခဲမုံအကြောင်းသိကောင်းစရာတွေကိုမတ်စုမြတ်မှုနဲ့အတူသွားပြီးတော့ကြည့်ကြအောင်ပါ
ပေါင်းထောင်ချီတက်တန်းရှိတဲ့ရှေးဟောင်းအဆောက်အဦတွေရှေးဟောင်းပစ္စည်းတွေကြောင့်ရောမမျိုးရောလို့သိကြတဲ့အီတလီနိုင်ငံရောမမျိုးရောစီကိုနိုင်ငံဆောင်ကကမ္ဘာလှည့်ခီးတဲ့တွေလာလည်နေကြတာပါရောမမျိုးကိုရောက်သွားသူတိုင်းရှေးဟောင်းအဆောက်အဦတွေနဲ့အတူနေရာအနှံ့မှာတွေ့ရတာကတော့ဂျလာတိုဆိုင်တွေဖြစ်ပါတယ်ဂျလာတိုဆိုတာကတော့အီတလီလိုရေကဲမုံလိုအဓိပ္ပာယ်ရတာမို့ရေကဲမုံရောင်းတဲ့ဆိုင်တွေဖြစ်ပါတယ်နိုင်ငံတကာမှာလည်းနာမည်ကျော်လှတဲ့အီတလီဂျလာတိုရေခဲမုံတွေကိုရောမမြို့ကိုရောက်လာသူတိုင်းစားကြည့်ကြကြတာမို့ဆိုင်မှာဝယ်ယူနေသူတွေဆိုင်ပြန်မှာအရသာခံစားနေသူတွေကိုမြင်တွေ့ရနိုင်မှာဖြစ်ပါတယ်ရောမမြို့တော်တွေကရှေးအကျဆုံးဂျလာတိုရေခဲမုံဆိုင်တွေကတဆိုင်ကတော့ဂျိုလီဒီဆိုတဲ့ရေခဲမုံဆိုင်ဖြစ်ပါတယ်နိုးထွက်ပစ္စည်းအယောင်ဆိုင်အဖြစ်19ရာစုနှောင်းပိုင်းမှာတွေကစတင်ဖွင့်ခဲ့တဲ့ဆိုင်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်ကြီးပြီးချိန်မှာတော့ရောမမြို့တော်တွေကလူသစ်အများဆုံးရေခဲမုံဆိုင်တဆိုင်ဖြစ်လာခဲ့ပါတယ်
။ Roma è la città italiana dove c'è più turismo di tutti quanti, quindi gira un
Italy မှာရောမမြို့ကကမ္ဘာလှည့်ခီးသွားဧည့်သည်အများဆုံးလာတဲ့မြို့ဖြစ်ပါတယ်။ဧည့်သည်တွေရောမမြို့ကိုရောက်လာကြပြီးဆိုတော်တော်များများကဂျက်လက်တိုစားကြင်ကြတယ်လေ။ယာရီဥလူကလည်းပူရာကိုအရသာကောင်းကောင်းဂျက်လက်တိုရေခဲမုံစားရတယ်ဆိုတာသူများတွေနဲ့မိဖွဲ့နိုင်တာနဲ့အတူတူပါပဲ။ကိုလိုပဲလမ်းပေါ်မှာရေခဲမုံစားနေကြသူတွေနဲ့ရင်းရင်းနှီးနှီးအားရပါရအတူစားပြကြတယ်မဟုတ်လားဗျ
။တခြားရေခဲမုံတွေနဲ့အီတလီဂျလာတိုရေခဲမုံဘာကွာတယ်လဲဆိုရင်တော့ရေခဲမုံထဲမှာပါဝင်ပစ္စည်းတွေဖြစ်ပါတယ်။အီတလီဂျလာတိုရေခဲမုံတွေမှာနို့မလိုင်းထက်နို့ကိုပိုများများထည့်လုပ်ထားသလိုကျဲဥအနှစ်မပါတာကတခြားရေခဲမုံတွေနဲ့မတူတဲ့ထူးခြားမှုဖြစ်ပါတယ
် Actually most of the time I prefer the fruit flavors not really sweet like some like cherry
ရေခဲမုံစားတိုင်းအရန်မချိုတဲ့အသီးအရသာမျိုးစားပစ်တာများပါတယ် Cherry သီးပန်းသီးရှောက်သီးစားတဲ့အရသာမျိုးစားပစ်ပါတယ်အခုတော့ကိုကိုမုံရောထားတဲ့ဟေဇယ်တီအရသာနဲ့ငပြောတီအရသာရေခဲမုံနှမျိုးကိုစားကြည့်နေတာပါငပြောတီရေခဲမုံကငပြောတီဖြော်ရည်အရသာအတိုင်းပါပဲနူးညံ့ပြီးတော့စားလို့သိပ်ကောင်းပါတယ ်ဂျော်လီတီရေခဲမုံဆိုင်မှာမျိုးဆက်၄ခုမြောက်မိသားစုအဆက်ဆက်လက်ဆင့်ကမ်းလာကြတဲ့အရသာမျိုးစုံရေခဲမုံတွေရနိုင်ပါတယ်ရောမမျိုးရဲကအထင်ကြီးရှေးရောက်အဆောက်အဦတစ်ခုဖြစ်တဲ့ပန်တနော်နဲ့ကဲ့ရဲ့နားမှာရှိတဲ့ဆိုင်မှုအမြဲတမ်းစီကားနေပါတယ
်။အစီအံပုံတိုဒီရီဖီရီမန်တိုအန်ကေဘယ်ကေမိုင်ယေလာဘီဗေချာဂျယ်လာတေရီယာ
ကျွန်တော်တို့ရေခဲမုံဆိုင်ကရောမမျိုးရဲ့အမှတ်အသားတစ်ခုလို့ဖြစ်နေတာကမြို့မှာရှိတဲ့ရေခဲမုံဆိုင်တွေထဲမှာတက်တန်းအရှိဆုံးဖြစ်နေတာကြောင့်ပါ။အီတလီတနိုင်ငံလုံးမှာလည်းတက်တန်းအရှိဆုံးရေခဲမုံဆိုင်ဒီဇိုင်းဖြစ်ပါတယ်။မိသားစုဆက်ဆက်လက်ဆင့်ကမ်းလှုပ်လာကြတာကဒီဆိုင်ရဲ့ထူးခြားမှုဖြစ်ပါတယ်။ရောမသူရောမသားတွေအတွက်တင်မဟုတ်ဘဲကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေရဲ့ရေခဲမုံစားခြင်းနဲ့အာတီတာကိုဖြည့်ဆည်းနိုင်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူထားပါတယ်
။ဂျော်လီတီရေခဲမုံဆိုင်နဲ့မဝေးလှတဲ့နေရာမှာ1880ခုနှစ်ထဲကဖွင့်ထားတဲ့ Gelateria Fasi ဆိုတဲ့ရေခဲမုံဆိုင်ကလည်းရောမမြို့တော်ထဲမှာရှေးအကျဆုံးရေခဲမုံဆိုင်တစ်ဆိုင်ဖြစ်ပါတယ်။ရေခဲမုံဆိုင်သစ်တွေမြို့ထဲမှာအများကြီးရှိနေပေမဲ့မူလတွေကလူကြိုက်များတဲ့အရသာအတိုင်းမပြောင်းမလဲလုပ်နိုင်တာကြောင့်ဒီကနေ့အထိဖောက်တဲ့မပြတ်ရှိနေတာဖြစ်တယ်လို့ဖာစီရေခဲမုံဆိုင်အကြီးအကဲကပြောပါတယ
် Perfetta non viene tutti i giorni identico e però il sapore rimane uguale perché non abbiamo mai evoluto
nella ရောမရေခဲမုံလုတ်တဲ့အချိုးအစားအတိအကျရေလို့မရှိပါဘူးတနေ့နဲ့တနေ့လုတ်တဲ့ရေခဲမုံတွေလည်းထပ်တူတူမနေပါဘူးဒါပေမဲ့အနံ့အရသာကပြောင်းလဲမသွားပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကရေခဲမုံတွေကိုဖက်ရှင်တစ်ခုလိုပြောင်းလဲထွင်လေးမရှိတာကြောင့်ပါ ဒီလောက်ထိအောင်မြင်မှုရလာစေတဲ့မူလရေခဲမှုလုံဤအတိုင်းမပြောင်းမလဲသစ္စာရှိရှိလောက်တာကအောင်မြင်စေတဲ့လူအပ်ချက်လို့ကျွန်တော်မှတ်ယူထားပါတယ်
သူရဲ့အဘေးစတင်ဖွင့်ခဲ့တဲ့ရေခဲမှုဆိုင်မှာမူလရေခဲမှုလုံဤတွေတုံးပြီးတော့ရေခဲမှုအခြားသာအသစ်တွေကိုဖန်တီးနေပါတယ်သူတို့ဆိုင်မှာခွက်ထဲကတော်ထဲထည့်ဆားရတဲ့ရေခဲမှုမျိုးသာမဟုတ်ဘဲဓာလီရေခဲမှုရောမမျိုးတော်ကလမ်းတွေမှာခင်းထားတဲ့ကြောက်တုံးပုံစံလုပ်ထားတဲ့ရေခဲမှုစသဖြင့်ရေခဲမှုပုံစံအစုံရှိပါတယ်
သိက္ခာရတာရှိပါတယ်ဆိုင်ထဲဝင်လိုက်တော့ဆိုင်ကအကျယ်ကြီးပဲရေခဲမုံတွေကလည်းကောင်းပါကောင်
းအီတလီနိုင်ငံရေခဲမုံဆိုင်ရှင်များအသင်းရဲ့သုံးသက်ချက်တွေအရရောမမြို့တော်ဟာအီတလီမှာရေခဲမုံစားသူအများဆုံးမြို့အဖြစ်နဲ့ထိပ်ဆုံးမှရှိနေပါတယ်2023ခုနှစ်အတွင်းရေခဲမုံရောင်းအား14ရာခိုင်နှုန်းကျော်တက်လာခဲ့တာဖြစ်ပါတယ
်တို့မှာin crece perché lo dico anche dei dati mesi io devo fare dei
ragioni yoma myo ma yegae mon sa tu ri pu pu mya la ni ba de chanaru sayin dui a ya so yin le mne ka the di ni thot lut de yegae mon pamana a mya yi pu mya la ba de ta ni long sa law shi de pistachio ze ri so yin aku re ka goun twa ba wi
tu ga ro italy gelato yegae mon lou ni ko che khan pi ro ni tit dui thong ga san tit de ya da ri ko phan di nai tu a phe su ri to to mya mya ya tha tu phit ba de ရေခဲမုံလှုပ်ဖို့ပါဝင်ပစ္စည်းတွေကနေရေခဲမုံလှုပ်တဲ့ဆက်ပစ္စည်းတွေအထိအကောင်းဆုံးကိုပဲသုံးတာကသူ့အောင်မြင်မှုရဲ့လျှို့ဝှက်ချက်ဖြစ်တယ်လို့ပြောပါတယ
်။ Se tu mi dici una parola proprio un termine la semplicità, semplicità ben fatta.
အကောင်းဆုံးရေခဲမုံဆိုတာကိုတခွန်းနဲ့ပြောရရင်ရိုးရိုးရှင်းရှင်းနဲ့ကောင်းကောင်းလှုပ်ထားတဲ့ရေခဲမုံလို့ပြောချင်ပါတယ်။အဲ့ဒီအချက်ကိုကျွန်တော်တို့အမြဲအလေးထားပါတယ်။ကျွန်တော်တို့ရေခဲမုံရဲ့လျှို့ဝှက်ချက်ကဘာလဲလို့မေးရင်ကောင်းကောင်းလှုပ်ထားတာကလွဲလို့တခြားလျှို့ဝှက်ချက်ဘာမှမရှိပါဘူး။
ကမ္ဘာလဲခီးသွားဧည့်သည်တွေအလားများတဲ့အီတလီနိုင်ငံရောမမြို့တော်မှာတစ်နှစ်ထက်တစ်နှစ်တွင်ရသည့်အပူချိန်ပိုပိုမြင့်တက်လာနေတာနဲ့အတူဂျလာတိုရေခဲမုံဆိုင်တွေလည်းရောင်းအားကောင်းနေပါတယ်။တွင်ရသည့်အပူဒဏ်ကိုအန်တုနိုင်အောင်လို့ရေခဲမုံစားကျင်ကြတဲ့ရောမမြို့သူမြို့သားတွေသာမကနိုင်ငံဆောင်ကဧည့်သည်တွေအတွက်ပုံစံဆုံးအရသာဆုံးဂျလာတိုရေခဲမုံရောင်းကြတဲ့ဆိုင်တွေကလည်းနေရာအနှံ့မှာရှိနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လျုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်လျုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ကိုစာရေးသားလို့ရဆိုရင်တော့ Facebook Messenger ကနေဖြစ်ဖြစ် email ဖြစ်တဲ့ burmese@voanews.com မှာဖြစ်ဖြစ်ပေးပို့နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်။အောက်တိုဘာ10ရက်နေ့မှာအီရန်ကအစ္စရေးကိုမစ္စတာဒုံးဂျီရီနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တဲ့အတွက်အစ္စရေးနဲ့အီရန်ဒေသရင်းမဟာမိတ်တွေကြားဖြစ်ပေါ်နေတဲ့တစ်နှစ်ကြာပဋိပက္ခအပိုကြီးမားလာစေပါတယ်။အီရန်ကဒေသဆန်တော်ရှင်အင်ကာနဲ့ညနေ9နာရီခွဲကစပြီးနိုင်ဝဲနီးပါအဆက်မပြတ်ပြစ်ခတ်ခဲ့တာဖြစ်ပြီးမစ္စရိုင်းဒုံးကြီး180လောက်ပြစ်ခဲ့တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်စစ်တမ်းခန့်ရတဲ့ယူကရိန်းကိုပံ့ပိုးပေးဖို့ကိစ္စဟာထိတ်တန့်ဦးစားပေးဖြစ်ပြီးနေတိုအဖွဲ့ရဲ့အင်အားအကြီးမားဆုံးအဖွဲ့ဖြစ်တဲ့အမေရိကန်နိုင်ငံမှာဘယ်အစိုးရပဲတက်လာလာလက်တွဲဆောင်ရွက်မယ်လို့နေတိုအတွင်းရေးမှူးချုပ်တဲ့မတ်ရူတာကကတိပေးပြောကြလိုက်ပါတယ်ဒါပြန်2008ခုနှစ်ကနေတိုအဖွဲ့ခေါင်းဆောင်တွေကတိထားခဲ့တဲ့အတိုင်းယူကရိန်းကိုနေတိုအဖွဲ့ရဲ့လက်ခံဖို့လုပ်မယ်လို့ပြောပါတယ်မြန်မာနိုင်ငံမှာတော့ရေကြီးရေရှမ်းမှုဒဏ်ခံရသူတွေအတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဗဟုအရေးပေါ်အခြေအနေတုံ့ပြန်ရင်ရန်ပုံငွေရက်ကနေဒေါ်လာ4တန်းချထားပေးမယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီရန်ပုံငွေကို UNOCHA အရေးပေါ်ကုလညီဆိုင်ရာယာယီတာဝန်ခံ Joyce M. Sura ကချထားပေးတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရေပေးဒဏ်အကြီးကျယ်ခံခဲ့ရတဲ့ဗကူမန္တလေးတိုင်းကင်းရင်နဲ့ရှမ်းပြည်နယ်တဲကလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးမှာအထောက်အကူဖြစ်စေမယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျရစ်ကအင်ကာနဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုတော့အစီအစဉ်တွေကိုအဆုံးသတ်ပါရစေဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆမ်းမျက်နှာမှာ VOA Newsburmese@voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူအားလုံးဘေးရန်ကင်းပြီးကျန်းမာချမ်းသာကြပါစေ။ကျမခင်မျိုးသက်ပါ။